Welcome to the Voice of America in Burmese.
မင်္ဂလာနေ့သည့်အစမှာသောရရှင်နေပျော်ရွှင်နေကြပါစီခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်မတ်လ24ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဒိုင်းနိုမီတာ30/40 48တို့ကနေဓာတ်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာမနက်ခင်းပါရှင်ကျမတင်ကြီးထိုက်ပါမယ့်တန်စင်တဲ့သူတွေနဲ့ကြီးညာမှာပါဆီးရီးယားနိုင်ငံတွင်က IS အစွန်းရအဖွဲ့ရဲ့နောက်ဆုံးထိ ंछ ုပ်ရာဒေတာကိုအောင်းနိုင်ပြီလို့အမေရိကန်ထောက်ပံ့ထားတဲ့ SDF တပ်ဖွဲ့တွေကကြီးညာလိုက်ပါပြီမြမအရေးဆုံးဖြတ်ချက်တရက်ကိုကုလလူခွင့်ရေးကောင်စီကချမှတ်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရဖို့ရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာမြမနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေစိုးဝါနေသေးပဲဆိုတော့ကုလလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်အပေါ်လူအခွင့်အရေးရှေ့နေတူရဲ့အမြင်ကတော့
တိုင်းနာဒေတာဒီမှာအရင်တော့ကဒီထက်ပိုပြီးတော့အဆိုးဆိုးဝါးဖြစ်ခဲ့တာရှိတယ်ခုနကမကအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကို
ဒီအကြောင်းနဲ့အတူစီးရီးယားမှာ IS ခန်းတွေကိုပြန်ထိန်းလိုက်ပြီးဆိုပေမဲ့အမျိုးသမီးနဲ့ကလေးငယ်တွေဘာကြောင့်ထွက်ပြေးနေရသလဲဆိုတဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက် EDN 3အင်္ဂလိပ်သင်ခန်းစာနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်ဤတန်စင်တို့ပြောပြပေးကြပါအောင်ခင်ဗျာ
စီးရီးယားနိုင်ငံတွင်အစ္စလာမ်အစွန်းရောက် IS အဖွဲ့ရဲ့နောက်ဆုံးထိ ंछ ုပ်ရာဘာဂူးမြို့ပေါ်ကညစဉ်ဇက်တိုက်ဘုံကျဲတိုက်ခိုက်ခဲ့ကြပြီးတဲ့နောက်စနေနေ့မနက်မှာတော့နောက်ဆုံးလက်ကျန် IS စစ်သွေးကြွတိုက်ခိုက်ရေးသမားတွေနဲ့သူတို့မိသားစုတွေရဲ့စွန့်ပစ်စခန်းတွေရိတ်ခါတွေမိလောင်နေတဲ့ကားတွေသာပြန့်ကျဲကြံရစ်ပါတော့တယ်။အမေရိကန်ထောက်ပံ့ထားတဲ့ Syria Democrat တပ်ဖွဲ့ SDF တွေကတော့လက်ကျန်အဆောက်အုံတချို့တဲကတစ်ခုပေါ်မှာအလံကိုလွှင့်ထူထားပြီးအစ္စလာမ်အုပ်ချုပ်ရေးကာလီဖိတ်နယ်မြေဖြစ်ကြီးညာထားမှုအဆုံးသတ်သွားတဲ့အပေါ်မှာအောင်ပွဲခံနေကြပါတယ်။ငါးနှစ်တာတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့ISIS ကိုလက်တွေ့ချေမှုန်းနိုင်ပြီဆိုတာနဲ့ ISIS ရဲ့အများပြည်သူအပေါ်ချင်းချောက်မှုကိုအဆုံးသတ်နိုင်ပြီဆိုတာကိုကြီးညာနိုင်ပြီဆိုပြီး SDF ဦးဆောင်ညွှန်ကြားရေးမှူးမာစလွန်ကိုဘာနီကအရာရှိတွေနဲ့ညွန်ပေါင်းအဖွဲ့တွေကိုပြောဆိုခဲ့ပါတယ်။ Islamic State အဖွဲ့နောက်ဘာဂူးဟာသူတို့ရဲ့နောက်ဆုံးထိ ंछ ုပ်မှုကိုအဆုံးသတ်လိုက်ပြီဆိုတာကိုကြီးညာတယ်ဆိုပြီးလဲစနေနေ့မှာပဲ SDF ဦးဆောင်ညွှန်ကြားရေးမှူးကပြောပါတယ်။လက်ခုတ်တန်နေတန်းဆုံတီဝိုင်ချစ်ထက်တန်တွေကြမှာပဲ SDF တပ်မှုတွေနဲ့ညွန်ပေါင်းအဖွဲ့တာဝန်ရှိသူတွေကတော့အောင်ပွဲအတွက်ပေးဆက်ခဲ့ကြတဲ့ SDF တပ်ဖွဲ့တွေကိုဂုဏ်ပြုခဲ့ကြပါတယ်။အီရတ်နိုင်ငံနဲ့စီးရီးယားနိုင်ငံရဲ့သုံးပုံတစ်ပုံနီးပါးကိုထိ ंछ ုပ်ခဲ့မှုတဲ့ IS အစွန်းရောက်အဖွဲ့ကိုချေမှုန်းတိုက်ခိုက်မှုအတွင်းခန့်မှန်းခြေ11,000လောက်တေဆုံးခဲ့ရတာဖြစ်ပါတယ်။စနေနေ့မနေ့ခင်အပြည့်အပြတ်မချေမှုန်းနိုင်ခင်တောက်ကြနေ့ညမှာတော့ IS အစွန်းရောက်တွေကအပြင်းအထန်ခုခံခဲ့ကြတာပါ IS တိုက်ခိုက်ရေးသမားတွေကအသေးခံဘုံးခွဲသမားတွေနောက်ကလေးတွေကိုပါလူသားတိုင်းတွေအဖြစ်အသုံးပြုခဲ့ကြတာဖြစ်ပါတယ်
ပြီးခဲ့တဲ့2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းမှာရုရှားနိုင်ငံရဲ့ဝင်ရောက်ဆက်ဖက်မှုတွေရှိမိရှိဆိုရတဲ့သမ္မတဒေါ်လန်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေမှာရုရှားကပါဝင်မှုရှိမိရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့ပြီးဆုံးသွားတဲ့အစီရင်ခံစာကိုထုတ်ပြန်မှုအမတ်တွေကတောင်းဆိုနေကြပါတယ်ပြီးစီးသွားတဲ့မူလာရဲ့အစီရင်ခံစာကိုတောက်ကြနေမှာအမေရိကန်တရားရေးဌာနစီကိုတင်သွင်းခဲ့ပြီးတော့ဒီအစီရင်ခံစာနဲ့ဘလောက်ကိုလွတ်တော်နဲ့အများပြည်သူသိအောင်ထုတ်ပြန်မလဲဆိုတာကိုတော့ပြည်ထောင်စုအစိုးရရှင်နေချုပ်ဝီလျံဘာကဆုံးဖြတ်ရမှာပါစီရင်ခံစာပါအချက်လက်တွေကိုလက်တလောချိန်ထိလျှို့ဝှက်ထားစေဖြစ်ပြီးတော့ဒီစီရင်ခံစာထဲမှာဆွဆွဲမှုအစ်စ်တော့မပါဝင်တဲ့အကြောင်းတရားရေးဌာနကတည်ပြုထားပါတယ်နှစ်နှစ်နီးပါးစုံစမ်းစစ်ဆေးထားတဲ့မူလာရဲ့စီရင်ခံစာကတွေးရှိချက်တွေကိုဒီစနေတနင်္ဂနွေအစောဆုံးထားပြီးတော့လွတ်တော်ကိုတင်ပြသွားမယ်လို့ဘာကပြောထားပြီးမလဲစီရင်ခံစာကဘယ်ချက်လက်တွေကိုလွတ်တော်နဲ့အများပြည်သူကိုသိခွင့်ပေးမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမထားပါဘူးစီရင်ခံစာပြည်စုံကိုအများပြည်သူသိအောင်ဖော်ပြဖို့အင်မတန်အရေးပါတယ်လို့ထိတ်တန့်ဒီမိုကရက်အမတ်တွေကယူဆပါတယ်အမေရိကန်ပြည်သူတွေအနေနဲ့အမှန်တရားကိုသိခွင့်အခွင့်အရေးရှိတယ်လို့ဒီမိုကရက်အောက်လွှတ်တော်ကထာနန်စီပလိုစီနဲ့ဒီမိုကရက်အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာတို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာမနေ့စနေနေ့ကစစ်သွေးကြွတွေကအသေးခံကားဘုံးခွဲပြီးတဲ့နောက်အစိုးရရုံးတွေကိုဝင်ရောက်တိုက်ခိုက်တာကြောင့်ဒုတိယဝန်ကြီးတဦးအပါအဝင်အနည်းဆုံးလူ10ဦးသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာရသူ အယက်သား၁၀ဦးလောက်လည်းတည်ယူပေးခဲ့ရတယ်လို့မိုဂါဒီရှုရဲ့တခုတည်းသောအခမဲ့အရေးပေါ်ဝန်ဆောင်မှုကအနာပိုင်တွေကပြောပါတယ်။ဝန်ကြီးဌာနနှစ်ခုရှိရာအဆောက်အအုံဝင်းရဲ့ခေတ္တကားမှာအသေးခံကားပုံးခွဲသမားကဖောက်ခွဲပြီးတဲ့နောက်တိုက်ခိုက်မှုတွေဆက်ခဲ့လာလို့မျက်မြင်တွေ့သူတွေကပြောပါတယ်။အဆောက်အအုံဝင်းရဲ့အဓိကဂိတ်တစ်ခုကိုကားပုံးဖောက်ခွဲပြီးတဲ့နောက်အစွန်းရဝါဒီတွေကတိုက်ခိုက်ရေးရိုင်ဖယ်တွေနဲ့အဆောက်အအုံတွေကိုပစ်ခတ်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့တိုက်ခိုက်မှုအတွင်းအသက်ရှင်လွမြောက်လာသူအလို့အကိုင်းနဲ့ပြန်လည်တိဆောက်ရေးဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်အာမက်မိုဟာမက်အီမန်က VOA ဆိုမာလီဌာနကိုပြောပါရယ်အလို့သမားတချို့ကိုတရားခံအဖြစ်ဖမ်းဖို့တိုက်ခိုက်သူတွေကအစအုံတွေကိုထိုးဖောက်ဝင်ရောက်ခဲ့ကြပြီးလုံခြုံရေးတပ်ဖွဲ့တွေဘက်ကလည်းပစ်ခတ်ခဲ့ကြတယ်လို့အီမန်ကပြောပါရယ်လွတ်တော်မှမိုဟာမက်အဗ်ဒူလာဟီအာမက်ကတော့ပောက်ကွဲမှုကြောင့်သူ့ကားတောင်လွင့်ဆင်သွားမလို့ဖြစ်ခဲ့ရတဲ့အကြောင်းအစိုးရယူနီဖောင်းတွေဝတ်ထားတဲ့တနတ်သမားအ ਨੇ ဆုံး၄ယောက်လောက်ကအဆောက်အုံတွေကိုထိုးဖောက်ဝင်ရောက်လာတဲ့အကြောင်းပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းလဲအဲရှဘတ်စစ်သွေးကြအဖွဲ့ကကြေညာထားပါတယ်
။အာဖရိကတိုက်တောင်ပိုင်းကိုဆိုက်ကလုန်းမုန်တိုင်းဤတိုင်းဝင်ရောက်ပြီးတပတ်ကြာမှာတော့ကုညီကယ်ဆယ်ရေးလုပ်သားတွေဆက်လက်လှုပ်ဆောင်နေပြီးတော့စနေနေ့အထိစရင်အရာမိုဇမ်ဘစ်နိုင်ငံအတွင်းမှာတည်ဆုံသူကအယောက်၄၀၀ကျော်သွားပြီဖြစ်တဲ့အကြောင်းဆွေးနွေးတောင်းရှိသူကပြောပါတယ်။တောင်အာဖရိကနဲ့အိန္ဒိယစစ်တပ်တို့အတူလိုက်ပါလာတဲ့ကုညီကယ်ဆယ်ရေးအဖွဲ့တွေကမိုဇမ်ဘစ်နိုင်ငံကိုလေယာဉ်နဲ့ရောက်ရှိလာပြီးတော့ပျောက်ဆုံးနေတဲ့သူတွေကိုရှာဖွေပေးနေပေမဲ့မြေမြေပေါ်မှာကုညီလိုနေတဲ့တောင်းနေချင်တဲ့သူတွေကိုကုညီပေးနိုင်ဖို့တော့အခက်အခဲကြုံနေရပါတယ်။အရေးကြီးတဲ့အခြေအနေအဖြစ်ရှိနေသေးပေမဲ့ပိုကောင်းမွန်တဲ့အခြေအနေဖြစ်လာပြီလို့မိုဇမ်ဘစ်နိုင်ငံရဲ့မြေနဲ့ပတ်ဝန်းကျင်ဆိုင်ရာဝန်ကြီးဆယ်ဆိုကိုရီးယားကပြောပါတယ်။အင်ကာမိုးရီနဲ့တပင်ထိပ်ပေါ်မှာတောင်းတင်နေတဲ့သူ1500လောက်ကိုကယ်တင်ဖို့လိုနေတယ်လို့ယာယီစခန်းတွေမှာလည်းလူ8900လောက်ပြည့်သိမ့်နေတယ်လို့လည်းသူကပြောပါတယ်။မိုဇမ်ဘစ်နိုင်ငံတွင်းမှာတည်ဆုံသူက418ယောက်ရှိတယ်လို့အတည်ပြုထားပြီးတော့အင်ဂျီဇင်ဘာဘွေနဲ့မလာဝီနိုင်ငံတောင်ပိုင်းမှာတည်ဆုံသူရေအတွက်ကဆက်တိုးလာနေပြီးတော့အခုဆိုရင်686ယောက်ရှိသွားပြီဖြစ်ပါတယ်။ရေကျသွားတဲ့နေရာတွေမှာတည်ဆုံသူတွေထပ်ပြီးတော့ရှာတွေ့နိုင်တာကြောင့်တည်ဆုံသူရေအတွက်တိုးလာမှာထိကြပေါက်ပဲလို့ကုညီကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်။ဆယ်စုနှစ်တွေအတွင်းအကြီးကျယ်ဆုံးသဘာဝဘေးအန္တရာယ်တစ်ခုဖြစ်တဲ့မုန်တိုင်းဤတိုင်းကြောင့်လူ 1.8 နဲ့တန်းထိတည်သမ9တန်းလောက်ထိခိုက်ခဲ့ရပါတယ
် VOA American တန်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ထိုင်းနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာအထွေထွေရွေးကောက်ပွဲစတင်ပါပြီဆီယနာသိမ့်ပြီးနောက်9နှစ်အကြာမှာပထမဆုံးကျင်းပမယ့်ရွေးကောက်ပွဲလည်းဖြစ်ပါတယ်2014ခုနှစ်ဆီယနာသိမ့်မှုကိုဥဆောင်ခဲ့တဲ့လက်ရှိဝန်ကြီးချုပ်ဖရယုချန်ဦးချာကတော့ဆက်ပြီးအာဏာရယူထားဖို့မျှော်လင့်နေတာပါစစ်တပ်ကစီစဉ်တဲ့နိုင်ငံရေးစနစ်ကိုအလုံးကလက်မခံတာကြောင့်ဒီရွေးကောက်ပွဲကအစကတည်းကမတည်မငြိမ်ဖြစ်နေပြီးထိုင်းနိုင်ငံအတွက်နောက်ထပ်အခက်အခဲတစ်ခုရဲ့အစသာဖြစ်လိမ့်မယ်ဆိုပြီးလဲဝေဖန်သူတွေကပြောကြပါတယ်မဲဆန္ဒရှင်51တန်းကဝန်ကြီးချုပ်ကိုတိုက်ရိုက်ရွေးကောက်တင်မြှောက်မှာမဟုတ်ပါဘူးရွေးကောက်ခံအောက်လွှတ်တော်အမှတ်900နဲ့စစ်တပ်ကခန့်အပ်မဲ့အထက်လွှတ်တော်အမှတ်250စုစုပေါင်းလွှတ်တော်အမှတ်950ရဲ့အများစုထောက်ခံမှုနဲ့ဝန်ကြီးချုပ်ကိုရွေးချယ်ဆုံးဖြတ်မှာဖြစ်ပါတယ်ဝန်ကြီးချုပ်ကလွှတ်တော်အမှတ်ဖြစ်ဖို့လည်းမလိုအပ်ပါဘူးနိုင်ငံရေးပါတီကြီးတွေအနေနဲ့ဝန်ကြီးချုပ်ရွေးချယ်နိုင်ပြီးစီအစိုးရဖွင့်နိုင်လောက်တဲ့အထိလုံလောက်တဲ့လွှတ်တော်မှရည်အတွက်ရမယ့်အနေအထားမရှိပါဘူးလွှတ်တော်မှအများစုထောက်ခံမှုမရှိအထက်လွှတ်တော်ကထောက်ခံမဲ့စစ်တပ်ကြိုက်ဝန်ကြီးချုပ်တယောက်ပဲထွက်ပေါ်လာနိုင်ခြင်းရှိနေပါတယ်ဒီကနေ့အထွေထွေရွေးကောက်ပွဲအတွက်မနေ့စနေနေ့ကတော့ထိုင်းနိုင်ငံတဝက်မှအကြီးအကျယ်ပြင်ဆင်ခဲ့ကြပါတယ်ရှင်
ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေပါဝင်တိုင်းရင်းသားဒေသတွေမှာလိမ်မိုင်းဆိုင်ရာနိုင်ငံမှုတွေပါဝင်လူခွင့်ချိုးဖောက်မှုတွေဆူဆူရွရွကျူးလွန်နေတဲ့ပုံမှာအလွန်မင်းဆိုးရင်တဲ့အကြောင်းဆုံးဖြတ်ချက်ကို38မဲကောက်ွက်မဲ3မဲနဲ့တီးပြလိုက်ပါတယ်နိုင်ငံခုနှစ်နိုင်ငံကမဲမပေးဘဲနဲ့နေခဲ့တဲ့ဆုံးဖြတ်ချက်ထဲမှာ လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆဲခံထားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လုပ်ရက်တွေကိုချက်ချင်းရဆိုင်ဖို့လည်းတိုက်တွန်းထားတာပါ။ရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်တိုင်းနစ်ချီရဲ့ရိုဟင်ဂျာတွေထွက်ပြေးခိုလုံနေကြရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းဆုံးဖြတ်ချက်ကိုထောက်ခံတဲ့အကြောင်းပြောဆိုခဲ့တယ်လို့ဒုက္ခသည်တွေရဲ့ပြည်နယ်ရေးတိုးတက်မှုမရှိသေးတာကိုလည်းအလေးထားပြောဆိုခဲ့ပါတယ်။ရိုဟင်ဂျာတွေနာမည်ကိုတည်ငွေတိမှတ်ပြုလက်ခံမထားတဲ့မြန်မာဆွေရကတော့ဒီဆုံးဖြတ်ချက်ဟာတစ်ဖက်သက်ဆန်ပြီးတော့ရခိုင်ပြည်နယ်ကလူတစုကိုသာအလေးထားနေတာထင်ရှားနေတယ်ဆိုပြီးတော့ဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အကြောင်းဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မွန်ထွန်းကတုံ့ပြန်ခဲ့ပါတယ်။လူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်မှာတော့ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်အရဲသားတွေထိခိုက်ဒေဆုံးမှုတွေအိုးအိမ်ဆုတ်ခွာထွက်ပြေးနေရတာတွေကိုလည်းထောက်ပြထားပြီးတော့မြန်မာနိုင်ငံရဲ့လက်ရှိခြေအနေတွေအရကုလသမဂ္ဂရဲ့လူခွင့်အထူးကိုယ်စားလှယ်တာဝန်ကိုဆက်လက်တက်တန်းတိုးဖို့ကိုလည်းဆုံးဖြတ်ခဲ့ပါတယ်။မြန်မာဆိုရကဝင်ကွေးမပေးဘဲနဲ့တားမြစ်ထားတဲ့ကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ရဟီလီနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်
။2018ခုနှစ်အတွက်ရုပ်ရှင်အကယ်ဒမီဆူချင်းမြန်ပွဲမှာတော့ရွှေချာနဲ့မုံဆွဲဇာတ်ကားတွေကစုအများဆုံးရရှိသွားပါတယ်။ရွှေချာဇာတ်ကားကအကောင်းဆုံးရုပ်ရှင်စုရခဲ့သလိုအကောင်းဆုံးအမျိုးသမီးတယောက်ဆောင်စုကိုဖွေးဖွေးအကောင်းဆုံးရုပ်ရှင်ဇာတ်ညွှန်းစုကိုဝိုင်းငါရပြီးရုပ်ရှင်တီးဖြတ်စုကိုတော့ကျော်ခိုင်စုကရရှိသွားတာကြောင့်ရွှေချာဇာတ်ကားကအကယ်ဒမီ၄ခုစုခူးသွားပါတယ်ရှင်
။အိုရန်ဂူတန်လူဝင်လေးတကောင်ကိုခီးဆောင်တတားတဲ့ထည့်ပြီးတော့တရားမဝင်ခိုးယူဖို့ကြိုးစားတဲ့ရုရှားအမျိုးသားတယောက်ကိုအင်ဒိုနီးရှားနိုင်ငံဘာလီကျွန်းကငူရာရိုက်လီစိတ်မှာစနေနေ့တုန်းကဖမ်းဆီးထိန်သိမ်းလိုက်ပါတယ်။လုံခြုံရေးစစ်ဆေးရဲ့ X-ray ဓာတ်မှန်ဆက်ထဲကိုတစ်တာဖြတ်တဲ့အခါမှာဆေးခက်ခံထားရတဲ့အသက်2နှစ်အရွယ်ဟော်ရန်ဂူတန်လူဝင်လေးကိုတွေ့ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီလူဝင်လေးကိုဘာလီကျွန်းကဆာဖာရီဘေးမဲ့ဥယျာဉ်စီကိုအခုတော့ခေါ်သွားကြပြီဖြစ်ပြီးတော့သူ့ကိုတရိတ်ဆန်ဆရာဝန်တွေကနှုတ်မုံဖြော်ပြီးတော့နှုတ်ဘူးနဲ့တိုက်နေကြပါတယ်ရှင်။
တင်းငွေနေနေမနက်ခင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့မဲဤတန်းစင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကနာဒီမတိုင်ခင်မှာအခုအရင်ဆုံးတော့သတင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံကတိုင်းသားဒေသတွေမှာလူအခွင့်ရေးချိုးဖောက်မှုတွေဟာအလွန်အစိုးရင်စရာကောင်းတဲ့အခြေအနေမှာဆက်ရှိနေစေဖြစ်တဲ့ဆိုရက်ကုလသမဂ္ဂလူအခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်အပေါ်မှာပြည်ပအခြေစိုက်တိုင်းသားကောင်းဆောင်တချို့ကကြိုးစိုးလိုက်ပြီးနိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုတွေလုပ်ဖို့ကိုတိုက်တွန်းနေပေမဲ့အချက်အလက်ဟောင်းတွေပေါ်မှာအခြေခံထားတဲ့ဒီဆုံးဖြတ်ချက်ဟာထိရောက်မှုရှိနိုင်မှာမဟုတ်ဘူးလို့လူအခွင့်ရေးရှေ့နေသူကသုံးသပ်ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါပဋိပက္ခဖြစ်နေတဲ့တိုင်းသားဒေသအထူးသဖြင့်ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာလိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေအပါအဝင်လူအခွင့်ရေးချိုးဖောက်မှုတွေဆိုးဆိုးရွရွကျူးလွန်နေတဲ့အပေါ်အလွန်အမင်းစိုးရိမ်ကြောင့်ဆုံးဖြတ်ချက်ကိုထောက်ခံမဲ့အများစုနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှမတ်လ22ရက်နေ့ကဆုံးဖြတ်ခဲ့တာပါဆုံးဖြတ်ချက်ထဲမှာတော့လူ့အခွင့်အရေးချိုးဖောက်မှုကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့မြန်မာလူညုံရေးတပ်ဖွဲ့ရဲ့လုပ်ရက်ကိုချက်ချင်းရပ်ဆိုင်းမှုကိုလည်းတိုက်တွန်းပါတယ်လူ့အခွင့်အရေးကောင်စီရဲ့အခုလိုဆုံးဖြတ်ချက်ဟာလက်တွေ့အခြေအနေကိုထင်ဟပေါ်လွင်စေပြီးကျူးလွန်တဲ့မြန်မာစစ်တပ်တာဝန်ရှိသူတွေကိုနိုင်ငံတကာကအရေးယူဖို့တိုက်တွန်းသူကဝါရှင်တန်ဒီစီအခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ဖြစ်ပါတယ်
ဒီအရာကမှန်ကန်တဲ့ဆုံးဖြတ်မှုကိုကျွန်တော်လက်ခံပါတယ်။နောက်မျိုးသမီးတွေကိုဒီလိုတကယ်ရောလိန်ပိုင်းဒီအထမဖြစ်ချက်မှုကတကယ်ကိုရှိခဲ့တယ်။လက်နဲ့ပွဲတုံးနေရတော့ဒီမမဆက်သက်ရှိနေပြောတာရှိနေအောင်ပါပဲလို့ကျွန်တော်ယုံကြည်ပါတယ်။ဘာလို့ဆိုတော့ကျွန်တော်ကဒီဆာမန်အူဟိုရင်ကတပ်ဖြတ်မှုဖြစ်ခဲ့တယ်။ဒီလိန်ပိုင်းတပ်ဖြတ်မှုဖြစ်ခဲ့တယ်။ဒီနောက်ပိုင်းမှာရောရှိသေးပါတယ်။နိုင်ငံတကာကတော့ဒီဟာကိုတိတိယောက်ယောက်အရေးယူလို့အပ်တယ်။နောက်ဒီဟာတွေကိုကိုကဲနေတဲ့တပ်မတော်အရာရှိတွေရောအတိတိယောက်အရေးယူတတ်ပါတယ်ခင်ဗျ။နောက်တစ်ခုကတော့ဥဆောင်နေတဲ့စစ်တပ်အကြီးကြီးတွေရောအရေးယူမဲ့ဟာတွေဥမာပြကြီးပွားရေးပိတ်ဆို့မှုတို့လုပ်လို့ရပါတယ်။နောက်သူတို့ဒီအာမန်ဘာကိုဆိုရက်လည်းလည်းရောင်းတဲ့ကိစ္စတွေပိတ်ဆို့မှုတွေကျွန်တော်လုပ်လို့ရပါတယ်
။ရှမ်းပြည်နယ်မှာမြန်မာစစ်တပ်အပါအဝင်အခြားလက်နက်ကိုင်အဖွဲ့တွေကလူအခွင့်အရေးချိုးဖောက်မှုဆက်လုပ်နေကြောင်းဒါကိုကန့်တွယ်ဖြေရှင်းဖို့လိုတယ်လို့ SNL ကြားကောင်းပါတီရဲ့1990ရွေးကောက်ပွဲအနိုင်ရအမတ်လက်ရှိအမေရိကန်အာရီဇိုနာပြည်နယ်မှာနေထိုင်တဲ့ဆိုင်းဝင်းဖေကပြောပါတယ
်သူတို့ကပုံပြီးအလေးကဲတာကတော့နောက်ဖက်ရခိုင်ဒေသကိုအလေးကဲတယ်အထူးသဖြင့်တော့သူတို့ပြောနေတဲ့ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးအလေးကဲတယ်လို့ထင်ပါတယ်သို့တော့လည်းပဲတကယ်တမ်းကျတော့ရခိုင်လူထုများခံစားနေရတယ်လို့ပဲပေါ့နော်ရှမ်းပြည်ကလူလူတွေခံစားနေရတဲ့ဟာလည်းပဲအတိုင်းတာစိတ်မလျော့ပါဘူးတကယ်တမ်းပြောဆိုရင်ဆက်ရှိနေသေးပဲ 在新的这位主任嘛，卡兰皮内家，咱们如果主任呢给啥，这点没干啥的呢，他的那干破事的，主任呢给啥的嘞？在新的这位皮带都讲不落。相比你呢，路可以抽泡沫啊，才所以呢，现在路还比较麻烦，看呀，哎罗啊，我也希望呢，人呢时间不够，天气难不路的路，对松树路也呢，皮下不路的路只能你买来看呀。
ဒါပေမဲ့ကုလားလူအခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံအပေါ်အခုလိုဆုံးဖြတ်ချက်ဟာလက်တွေ့မှာထိရောက်မှုရှိလာမှာမဟုတ်ဘူးလို့သုံးသပ်သူကဟောင်ကောင်အခြေစိုက် HRC အဖွဲ့ရဲ့လူအခွင့်ရေးရှေ့နေဦးမင်းလွင်ဦးပဲဖြစ်ပါတယ်
။အဲ့တော့ဒီအခုလိမ်မိုင်းဆိုင်ရာဖိနှိပ်မှုချိုးဖောက်မှုတွေကအခုမှဖြစ်တာမဟုတ်ဘူး။ဟိုးအရင်ကလေးကဖြစ်နေတာ။အခုနောက်ပိုင်းဖြစ်တာတော့မှတော်တော်နည်းနေပြီလို့ကျွန်တော်ပြောရ။နောက်တစ်ချက်ကဒီစစ်မဲ့ဖြစ်ပေါ်နေတဲ့ဒေသတွေမှာလူအခွင့်ရေးချိုးဖောက်မှုတွေကအနာပိုင်းစစ်တပ်ဘက်ကကိုနောက်တစ်ဖက်လက်နက်ကိုင်ဖွဲ့စည်းဘက်ကကိုနှစ်ဖက်စလုံးကျူးလွန်နေကြတာဖြစ်တယ်။ဒေသခံပြည်သူလူထုကခါးစည်းခါရမယ်။ဒါကတော့ဖြစ်ပြီးဖြစ်တာရှိတဲ့သဘောတဘာဝပဲ။တိုင်းသားဒေသတွေမှာအရင်တုန်းကဒီထက်ပိုပြီးတော့ဆိုးဆိုးဝါးဖြစ်ခဲ့တာတွေရှိတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဝင်ခွင့်မရဘဲနဲ့ရခိုင်ကရရှိထားတဲ့အချက်အလက်အဟောင်းတွေပေါ်မှာမူတည်ပြီးတော့ကအခုလိုမျိုးဆုံးဖြတ်တဲ့ဆုံးဖြတ်ချက်ကတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကလည်းလက်ခံမှာမဟုတ်ဘူး။ဒါကိုဆုံးဖြတ်ချက်ချတယ်ဆိုလို့ရှိရင်လည်းဒီဆုံးဖြတ်ချက်ပေါ်မှာစီးနှောင်အားရှိပါလိမ့်မယ်လို့လည်းကျွန်တော်တို့ကတော့မယူဆပါဘူးဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းလူအခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုထောက်ခံကြောင်းပြောခဲ့သလိုရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးတိုးတက်မှုမရှိသေးတဲ့အချက်ကိုလည်းအလေးထားပြောသွားပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုအတိအမှတ်ပြုမထားတဲ့မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့ဒီဆုံးဖြတ်ချက်ဟာလူတို့လိုကောက်ချက်ဆွဲပြီးနိုင်ငံရေးရွယ်ချက်တွေပါတဲ့အဆုံးဖြတ်ချက်ဖြစ်တာမို့မြန်မာနိုင်ငံအတွက်အထောက်အကူဖြစ်မှာမဟုတ်ဘူးလို့ဂျနီဗာမြန်မာတမန်ကြီးကတုတ်ပြန်ပါတယ်လူအခွင့်ရေးကောင်စီဆုံးဖြတ်ချက်မှာတော့မြန်မာတမန်တော်နဲ့ရခိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲကြောင့်အရသာတည်ဆုံးမှုဥွင့်ဆွန့်ခွာထွက်ပြေးနေရတာကိုလည်းထောက်ပြပြီးမြန်မာနိုင်ငံရဲ့လက်ရှိအခြေအနေအရကုလလူအခွင့်ရေးအထူးကိုယ်စားလှယ်တာဝန်ကိုဆက်လက်သက်တမ်းတိုးဖို့ကိုလည်းဆုံးဖြတ်ခဲ့တယ်လို့မြန်မာနိုင်ငံနဲ့ဝင်ခွင့်ပိတ်ထားတဲ့လူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့လည်းပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်ခင်ဗျာဗီယိုရဲ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့အပတ်စဉ်ခဏဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်ဒီမိုကရေစီလှူရှားမှုမှာအလေးနဲ့ပါဝင်ခဲ့ကြတဲ့အရသာအသင်းအဖွဲ့တွေဟာ NLD အစိုးရလက်ထက်မှာလောက်ရကန်ရခက်ခဲလာပုံကိုဥအောင်ခင်ကရေးသားတင်ပြထားပါတယ်
democracy ရှင်ပိုင်ရေးမှာအရသာအသင်းအဖွဲ့တွေပါဝင်တဲ့အကန့်ကန္တဟာအရေးကြီးပါလေ။ဒါကြောင့်အတွင်ကူးပြောင်းနေတာကိုပြတ်တာနိုင်ဖို့အတွက်ဦးသိန်းစိန်အစိုးရဟာအရသာအသင်းအဖွဲ့တွေကိုလုတ်ပိုင်ခွင့်အတော်လေးပေးခဲ့ပါတယ်။ဒါပေမဲ့ NLD အစိုးရတက်လာတဲ့အခါမှာအရသာအသင်းအဖွဲ့ဟာအရင်လိုအဓိကအကန့်ကန္တကမပါဝင်နိုင်တော့ဘဲလောရကန်ရကက်ကဲလာတယ်လို့ Swiss Peace အဖွဲ့ကသူ့တည်တည်ဒေါက်တာစီသန်ဘက်တိုးကသုံးသပ်ပါလေ။NLD ဆိုရလက်ထက်မှာအလုတ်ခွင်ကျင်းမြောင်းသွားတယ်လို့အယတာအဖွဲ့အချို့ကလည်းထုတ်ဖော်ပြောဆိုပါတယ်။အချိန်ထဲမှာပဲနိုင်ငံတကာအလူရှင်တွေကလည်းပြည်သူအစိုးရတက်လာပြီးဆိုပြီးအစိုးရကိုထောက်ပံ့လာတဲ့အတွက်အယတာအသင်းအဖွဲ့တွေကိုတိုက်ခိုက်ထောက်ပံ့တာတွေလည်းယော့နေလာပါတယ်။အယတာအဖွဲ့အစည်းတွေဟာနိုင်ငံခြားအကူအညီရနေစေဖြစ်ပါတယ်။အယတာအသင်းအဖွဲ့တွေအရေးအသွေးမြင့်မားလာဖို့နဲ့ကိုယ်ရဲ့တိုးချဲ့နိုင်မှုအတွက်အလူရှင်တွေကငွေကြေးထောက်ပံ့နေစေဖြစ်ပါလေ။အရင်လိုဝေဖန်ဆက်စစ်တာမျိုးတိတ်မလုံနိုင်တော့ဘဲအလူရှင်ထောက်ပံ့တဲ့စီမံချက်ကိုအကောင့်ထဲပေါ်ဖို့ကသာကြိုးပမ်းနေကြပါသေး။
2014မှာပြဋ္ဌာန်းတဲ့အသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကအတိအမှတ်ပြုထားတဲ့အသင်းအဖွဲ့နှစ်မျိုးသာရှိပါတယ်။အကျိုးမြတ်မယူဘဲလူမှုရေးမှာကူညီနေတဲ့ပြည်တွင်းအသင်းအဖွဲ့နဲ့အစိုးရစီမှာမှတ်ပုံတင်ပြီးလူမှုရေးလုပ်ငန်းလုပ်နေတဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအသင်းအဖွဲ့ INGO တွေပဲဖြစ်ပါတယ်။ပြည်တွင်းအသင်းအဖွဲ့တွေဟာမှတ်ပုံတင်စရာမလိုပေမဲ့နိုင်ငံတကာ INGO တွေကတော့မှတ်ပုံတင်ဖို့လိုပါတယ်။ပြည်တွင်းအသင်းအဖွဲ့အမျိုးမျိုးအရွယ်အစားအမျိုးမျိုးနဲ့လုပ်ကိုင်နိုင်မှုစွမ်းရည်အမျိုးမျိုးရှိကြပါတယ်။ပြည်တွင်းအသင်းအဖွဲ့တွေလုပ်ရည်ကံရည်ရှိလာပြီးနိုင်ငံဖွံ့ဖြိုးရေးမှာပါဝင်လာနိုင်အောင်နိုင်ငံတကာ INGO အဖွဲ့တွေကကူညီထောက်ပံ့ပါတယ် ဥပမာလူမှုရေးညဉ့်ဉန်းရေးတရားမျှတမှုလူအခွင့်အရေးပတ်ဝန်းကျင်အရေးနဲ့ဒီမိုကရေစီအရေးမှာအယက်သားအဖွဲ့တွေပါဝင်လာအောင်ဥရောပနဲ့အမေရိကန် INGO တွေကကူညီနေကြပါတယ
်လို့ရကိုင်းရကဲကဲလာပြီးမြေပြည်တွင်းအယက်သားအဖွဲ့တွေဟာလူမှုရေးနိုင်ငံရေးတောင်းဆိုမှုတွေဆက်လက်လုပ်နေသေးဖြစ်ပါတယ်ဘရစ်တရှ်ကောင်စီနဲ့အမေရိကန် AID ဟာလူမှုအခြေပြု CBO အဖွဲ့အစည်းနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေကိုစွပ်စောင့်ရင်မြင်မလာအောင်အကူအညီပေးပါတယ်အင်္ဂလိပ်စာသင်ကြားပို့ချတဲ့စီမံချက်အပြင်မြန်မာကွန်ရက်ဝက်ဘ်ဆိုက်လုပ်ပြီးပညာပေးတာမျိုးလည်းရှိပါသေး။ British Council Facebook မှာအသင်းဝင်နှစ်သန်းလောက်ရှိပါသေး။မြန်မာနိုင်ငံရဲ့အကျိုးစီးပွားကိုမြင့်တင်နိုင်ရေးအတွက်အရသာအဖွဲ့နဲ့သတင်းမီဒီယာဆက်ဆံရေးကို USAID ကစီစဉ်ပေးတာမျိုးလည်းရှိပါသေး။ဟောပြောပွဲ၊ဆွေးနွေးပွဲနဲ့ပြပွဲတွေလုပ်ပြီးပညာပေးတာတွေလည်းရှိပါသေး
။အရသာအသင်းအဖွဲ့ပေါင်း400နီးပါးပါဝင်တဲ့ MATA မဟာမိတ်အဖွဲ့ချုပ်ဟာကိစ္စအားလုံးမှာပွင့်လင်းမြင်သာဖို့နဲ့တာဝန်ခံဖို့တောင်းဆိုတဲ့အဖွဲ့ကြီးဖြစ်ပါတယ်တတိယအကြိမ်27ရာစုပင်လုံညဉ့်ညဉ့်ရေးညီလာခံပထမနေ့မှာစီဦးစီးချုပ်ပြောတဲ့မိကွန်းကိုလုံးဝလက်မခံနိုင်ကြောင်းအဖွဲ့ပေါင်း389ဖွဲ့ကလွန်ခဲ့တဲ့ဇူလိုင်12ရက်နေ့ကသဘောထားထုတ်ပြန်ပါတယ်ပြည်တွင်းနဲ့ပြည်ပအရသာအသင်းအဖွဲ့60ကျော်ပါဝင်တဲ့ကြားမရေးရာဒန်းတူညီမျှရေးကွန်ရက်ကြားမဒန်းတူအခွင့်အရေးခံစားနိုင်ဖို့အတွက်တက်တက်ကြွကြွလှုပ်ဆောင်နေကြတာတွေ့ရပါတယ်တိုင်းရင်းသူအမျိုးသမီးတွေကလည်းအသင်းအဖွဲ့နဲ့ကွန်ရက်တွေတည်ထောင်ထားကြပါတယ်။ရန်ကုန်နဲ့မန္တလေးမှာတော့အရသာအသင်းအဖွဲ့တွေကိုတင်နန်းပေးတာမျိုးတွေရှိပါတယ
်။လူကွန်ရင်းနဲ့တာဝန်ခံမှုဆိုင်ရာအရသာအဖွဲ့အစည်းတွေနဲ့ပတ်သက်လာရင်အစိုးရဟာအမြင်မကြည့်တော့ဘူးလို့လွန်ခဲ့တဲ့နိုဝင်ဘာလထုတ် Equality မြန်မာရဲ့ CSO Sustainability Index မှာဖော်ပြထားပါတယ်။အရသာအဖွဲ့အစည်းဦးဆောင်တဲ့အစီအစဉ်တွေမှာ NLD ပါတီဝင်တွေပါဝင်လာမှာကိုအစိုးရကမလိုလားဘူးလို့ဆိုပါတယ်။အရသာအဖွဲ့သို့မဟုတ်သတင်းမီဒီယာကလုတ်တဲ့ပွဲတွေကိုတက်မယ် NLD အမတ်ဟာဌာနချုပ်ကိုခွင့်ပြုချက်တောင်းဖို့လိုတယ်လို့ဆိုပါတယ်။အရသာအဖွဲ့အစည်းနဲ့ပတ်သက်တဲ့ပြည်သူအမြင်မှလည်းအတွင်အမျိုးမျိုးရှိနေပုံရပါတယ်။ကျန်းမာရေးပညာရေးလူမှုရေးနဲ့ကေဆေးရေးလုပ်ငန်းတွေမှာကူညီထောက်ပံ့နေတဲ့အရသာအဖွဲ့အစည်းတွေကိုပြည်သူလူထုကကြိုးကြိုးထောက်ခံကြပါတယ်။အကောင့်ဘက်ကမြင်ကြပါတယ်။ဒါပေမဲ့ဘာသာရေးရာလူနည်းစုနဲ့ဒုက္ခတဲ့ကိစ္စကိုဆောင်ရွက်နေတဲ့အရသာအဖွဲ့တွေအပေါ်မှာတော့ပြည်သူအမြင်ဟာမကြည်လင်ဘူးလို့ဆိုပါတယ်။အစိုးရစာမျက်နှာအားပေါ်အတိုင်းနိုင်ငံခြားအကျိုးစီးပွားကိုရှည်တန်းကတင်နေလို့ယူဆကြပါတယ်။ဒါပေမဲ့ပုဂ္ဂလိကမီဒီယာကတော့ကွင်းစင်နေတဲ့အရသာအဖွဲ့အစည်းတွေစီကသတင်းရတာမို့အမြဲတမ်းဆက်ဆံမှုရှိနေကြပါလိမ့်ခင်ဗျာ
။ဦးဝန်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပြီးခုတစ်ခါတော့အမေရိကန်အီရီယန်သုံးအင်္ဂလိပ်သင်ကန်းစာကိုဒေါ်လာတန်ပို့ချမှာဖြစ်ပါတယ
်။ဒီတွင်ပါ English American Side ကန္ဒမှာနေတူလိုအဓိပ္ပာယ်ရတဲ့ BULL ဘူလ်ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
hit the bull's eye
ဖြစ်ပါတယ်စာလုံးပေါင်းက HIT hit က T က THE the BULL apostrophe S the bull's ကနေတူရဲ့ EYEI ကမျက်စိဆိုတော့စကားစုခုနဲ့ဓာတ်ရိုက်အဓိပ္ပာယ်ကနတိုးရဲ့မျက်စီကိုတဲ့တဲ့ထိမှန်တာဖြစ်ပါတယ်။ Bull's eye ရဲ့နောက်အဓိပ္ပာယ်တစ်မျိုးကတော့သနပ်ပြေမြားပြေလေ့ကျင့်မယ်ဆိုရင်ပြစ်မှအလယ်မှာရှိတဲ့အမဲစဲဗဟိုချက်ကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် hit the bull's eye ရဲ့ idiom အဓိပ္ပာယ်ကပြောလိုက်လှုပ်လိုက်တာထိထိမိမိရှိတာအပိုင်တီးထည့်လိုက်နိုင်တာတကယ့်ကိုလိုရင်းရောက်အောင်လုပ်နိုင်တာတိတ်ကိုမှန်နေတာအကွက်ကိုဝင်သွားတာကျမတို့မြန်မာဘန်းစကားမှာတော့ကတိပဲဟေးလို့ပြောတာနဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
You hit the bull's eye when you said corruption is the root of evil
အခရီလိုက်ဆမ်းမှုဟာမကောင်းမှုအလုံးရဲ့အခြေခံဖြစ်တယ်လို့မင်းပြောတာတိတ်ကိုမှန်တယ်လို့ဒေဗီရပါတယ်ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
You hit the bull's eye when you said corruption is the root of evil.
ကိ ုဒုတိယတင်ပြပေးမယ် ADM အသုံးကတော့
Take the bull by the horns
ဖြစ်ပါတယ်ဆာလုံပေါင်းက TAKE take ကယူတာ THE the BULL bull the bull ကနှစ်သို BY by THE the HORNS the horns by the horns ကဥဂျိုနဲ့ဖြစ်ပြီးစကုခွန်ရဲ့တိုက်ရိုက်ဒီဘဲကနှစ်သို့ကိုသူ့ရဲ့ဥဂျိုကနေထိမ့်ပြီးခြင်တာဖြစ်ပါတယ်နတိုးဆိုတာတည်တဲ့အတိုင်းပါပဲအားရှိတယ်ခွေလိုက်ရင်အန်ဒီရဲ့ချီတယ်တက်တာမှမဟုတ်တဲ့အတွက်နတိုးကိုသူ့ရဲ့ဥဂျိုကကင်မယ်ဆိုရင်အန်ဒီရဲ့ရှိပေမဲ့အနိုင်ဆုံးနေရာကကင်တဲ့ထိမ့်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ် ADM ဆိုတဲ့ device ဒီဘေကတော့ခက်တဲ့အခြေအနေတစ်ခုခုကိုကျမတို့မြန်မာဘန်းစကားအရဆိုရင်တော့ခါခါနနအပိုင်ကင်ပြီးတတ်တည်ရှိရှိပြက်ပြက်သားသားဖြည့်ရှိမှုစူးစားတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ My boss took the bull by the horns and warned two workers to stop quarreling or leave the room
ကျွန်တော်တို့ဆရာသမားကရန်ဖြစ်နေကြတဲ့အမှုတန်းတို့ကိုရရင်ရမရကြရင်တော့အခန်းထဲကနေထွက်သွားလို့အပိုင်အပြက်ပဲပြောလိုက်တယ်လို့ဒီပေရပါတယ်ဥမောင်းနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ My boss took the bull by the horns and warned two workers to stop quarreling or leave the room
ခုနောက်ဆုံးကြင်ပြပေးမယ် idiom အသုံးကတော့
a bull in a china shop
ဖြစ်ပါတယ်ဇာလုံးပေါင်းက bull bull ကနှစ်သူ in ငါအแทမှာ a ကတစ်ခု china china ကဒီနေရာမှာတရုတ်ကိုဆိုလိုတာမဟုတ်ဘဲကျွေးတဲ့ပစ္စည်းကိုဆိုလိုတာဖြစ်ပါတယ် SHOP shop ကဆိုင်ဆိုတော့ a china shop ကကျွေးတဲ့ပစ္စည်းရောင်းတဲ့ဆိုင်ဖြစ်ပါတယ်စစ်စုခုံရဲ့တိုက်ရိုက်ဒီဘေကတော့ကျွေးတဲ့ပစ္စည်းရောင်းတဲ့ဆိုင်တွေကိုနှစ်သိုးတစ်ကောင်ရောက်နေတာဖြစ်ပါတယ်ကျွေးပကန်းကျွေးအိုးကျွေးခွက်စသဖြင့်တို့ဟာကွဲလွယ်တတ်တဲ့အတွက်ကြောင့်ကြမ်းကြမ်းကင်လို့မရပါဘူးတိတ်ကိုသတိထားပြီးကင်တွေရတာဖြစ်ပါတယ်ဒါကြောင့်ကျွေးတဲ့ကျွေးပကန်းတွေရောင်းတဲ့ဆိုင်တွေနှစ်သိုးတစ်ကောင်ရောက်နေတယ်ဆိုရင်တော့ဆိုင်ထဲမှာရှိရှိသမျှဟာကွဲဖို့အန္တရာယ်ရှိတဲ့သဘောမျိုးဖြစ်ပါတယ်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကကျမတို့မြန်မာဘန်းစကားရဆိုရင်တော့လှုပ်လိုက်ရင်အရာနဲ့အကြောင်းကြောင်းကြောင်းဆိုတာနဲ့တူတယ်လို့ဆိုရမှာပါသတိထားနေရမယ့်နေရာကွဲလွယ်တဲ့ပစ္စည်းတွေရှိတဲ့နေရာမှာမနေတတ်မထိုင်တတ်တော့လှုပ်လိုက်ရင်ကွဲတာရှာတာကျိုးတာပဲ့တာဖြစ်ပြီးအဲ့ဒီလူရဲ့ကျန်းတဲ့ဒဏ်ကိုမခံနိုင်တာကိုဆိုလိုတာဖြစ်ပါတယ်ဒါအပြင်လှုပ်လိုက်ရင်အခြေအနေပိုဆိုးသွားတာမျိုးကိုလည်းဒီ ADM ကိုရည်ညွှန်းသုံးပါလေကျမတို့နေ့စဉ်ဘဝမှာတစ်ခါတည်းရန်သူ့ကိုတော့ပေးမကင်ဒီနေ့သူကင်လိုက်ရင်ကွဲလိမ့်မယ်ဖြစ်လိုက်ရင်သူ့လက်ချက်ပဲစသဖြင့်အပြောခံရတဲ့လူမျိုးကိုလည်းဒီ ADM နဲ့ရည်ညွှန်းသုံးနိုင်တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John is like a bull in the china shop His wife has to remind him to be careful all the time.
John nga phit lai yin tu let che ji be. Da chaung tu sani ga yu sai phu tu ko a mye be tri pe ni ya de lo de be ya ba de. U mao naw ta khaw le la chi cha ya aw ba.
John is like a bull in the china shop. His wife has to remind him to be careful all the time.
Di tin ba tin pya ke de idiom a tong nwi ga ro
Hit the bull's eye. Take the bull by the horns, like a bull in the china shop.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာနာသန်ပို့ချတဲ့ idiom 3အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOE ရထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မြန်မာပြည်ကပေးစာကဏ္ဍမှာတည်သခြင်းတောင်းနေတယ်ဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတဲ့ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းတို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ရဲ့တင်းငွေနေ့မနေ့ကင်းအစီအစဉ်တွေကိုလိုင်းလွင့်မီတာ3040 48အပြင်လိုင်းလက်မီတာ190ကရောကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေညတိုက်ရိုက်လေလံအစီအစဉ်မတိုင်ခင်မှာထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုလည်းတင်ပြခြင်းပါတယ်။စီးရီးယားနိုင်ငံတွင်က IS အဖွဲ့နောက်ဆုံးထိန်းချုပ်ရာဘာဂူဒီတာကိုအမေရိကန်ထောက်ပံ့မှုပေးထားတဲ့စီးရီးယားဒီမိုကရက်တစ်တပ်တွေထိန်းချုပ်ထားပြီးဆိုတဲ့သတင်းတွေထွက်ပေါ်နေကြမှာပဲ။ဘာဂူကနေအများစုအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူထောင်ချီပြီးတော့ဒီ El Ho ဆိုတဲ့စခန်းကိုထွက်ပြေးလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်။Lisa Schlein ရဲ့သတင်းကိုတော့မတ်သိင္ကြီးထိုက်တင်ပြမှာပါ
။အမျိုးသမီးနဲ့ကလေးငယ်90ရာခိုင်နှုန်းပါတဲ့လူပေါင်း 9,400 ကျော်တို့ El Ho စခန်းမှာလက်ရှိနေထိုင်နေကြတယ်လို့ကုလသမဂ္ဂကပြောပါတယ်။လက်တလောရောက်လာတဲ့ခမန်းကြီးလူပေါင်း 2,000 လောက်ထဲမှာဆိုရင်လဲအများစုကအတော်လေးကျန်းမာရေးမကောင်းကြဘူးလို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောက်ရွက်ရေးယုံပြောခွင့်ရယန်လင်းကေးကပြောပါတယ်။
Most of the new arrivals show signs of distress and suffer from malnutrition, fatigue, medical conditions.
လာနေကြည့်တိုက်ပွဲတွေဖြစ်နေပြီးစာနာရိတ်ခါကျန်းမာရေးဆောင်ရှောက်မှုနဲ့အခြေခံဝန်ဆောင်မှုတွေမရခဲ့ကြတာတွေကြောင့်အသစ်ရောက်လာသူတွေအများစုကအာဟာရမပြည့်ဝမှု၊ပင်မနှွမ်းနေမှု၊ကျန်းမာရေးဖောက်ပြန်မှု၊ဆေးအတွင်းထိခိုက်ဒဏ်ရာရတာတွေကြုံတွေ့ခံစားနေကြရတဲ့လက္ခဏာတွေတွေ့ရပါတယ
်။စခန်းတွင်းမှာနေထိုင်ကြသူတွေအတွက်ခိုးလုံရေးစခန်းတွေဟာလည်းအေးဒန်လေးတိုက်တဲ့ဒန်တွေခံနိုင်ဖို့စိတ်မချရဘူးလို့အကူအညီပေးရေးလုပ်သားတွေကပြောပါတယ်။အနှွေးတက်ကလည်းလိုသလောက်မရပါဘူး။လူတွေပြည့်နေနေတဲ့စခန်းကိုလူပေါင်း1000ကျော်လောက်ထပ်ရောက်လာအောင်မယ်လို့လက်တွေ့အကူအညီပေးနေကြတဲ့အဖွဲ့တွေကခန့်မှန်းထားတဲ့အကြောင်းလဲပြောခွင့်ရလျာကေးကပြောပါတယ်။
The camp has significantly exceeded its capacity and there's an urgent need for additional
စခန်းမှာလက်ခံနိုင်တဲ့အရေးအတွက်အများကြီးပိုများနေပြီးအများသောနေရာတွေမှာလက်ခံထားရတဲ့လူတွေအတွက်နောက်ထပ်နေရာအသစ်တွေတဲအိမ်ကြီးတွေအရေးပေါ်လိုအပ်နေသလိုအသစ်ရောက်လာသူတွေအတွက်စခန်းကိုထပ်တိုးချဲ့ဖို့လည်းလိုအပ်နေပါတယ
်။ Syria Arab Lajani အဖွဲ့နဲ့အတူတွဲပြီးနိုင်ငံတကာချက်ချင်းဒီအသင်း ICRC ကလည်းစခန်းတွင်းမှာကယ်ဆယ်ရေးဆောင်ရွက်နေပါတယ်။ El Ho စခန်းကမိသားစုတွေအားလုံးက Syria ပြည်သူတွေမဟုတ်ဘဲနိုင်ငံခြားသားတွေလည်းပါဝင်တဲ့အကြောင်းအများစုကအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ ICRC ကပြောပါတယ်။ဒီနိုင်ငံခြားသားတွေတဲမှာနိုင်ငံရင်းကိုပြန်လိုသူတွေရှိပေမဲ့အစိုးရတချို့ကပြန်ပြီးလက်မခံလိုတာကြောင့်သူတို့အတွက်မရေမရာအခြေအနေနဲ့ရင်ဆိုင်နေကြရပါတယ်။ Syria ကနေဘာအကြောင်းနဲ့ထွက်ခွာရသည်ဖြစ်စေကိုယ်နိုင်ငံသားတွေကိုတော့အစိုးရတွေအနေနဲ့စောင့်ရှောက်ရမယ်တာဝန်ရှိတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုကြပါတယ်ရှင်။
မသိငိတိုက်တင်ပြခဲ့တာပါခင်ဗျာအခုတော့စနေညတိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်ထုတ်လွှင့်မှာဖြစ်ပါတယ်ညဉ့်ဉန်းရေးဆွေးနွေးမှုတွေချင်းကပ်ပုံပြောင်းဖို့လိုနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတာပါတိုင်းသားလက်နက်ကင်အဖွဲ့တွေနဲ့အစိုးရကြားမှာညဉ့်ဉန်းရေးဆွေးနွေးပွဲတွေရှိနေပေမဲ့တိုက်ပွဲတွေကဖြစ်နေစေဖြစ်ပါတယ်ဒါကြောင့်မို့လို့ချင်းကပ်ပုံပြောင်းသင့်သလားဆိုတာနဲ့ပတ်သက်ပြီးစနေညတိုက်ရိုက်လေလံအစီအစဉ်မှာကိုအောင်လင်းဦးကဆွေးနွေးထားတာပါ
မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုက်စီစဉ်မှာတော့ငင်းချင်းကျိုးဝဲမှုတွေမှာချင်းကပ်ပုံတွေပြောင်းဖို့လိုနေပြီလားဆိုတာကိုဆွေးနွေးမှာပါတိုင်းဒေသနဲ့ကင်ဖွဲ့တွေနဲ့မြန်မာဆိုးကတက်မလို့တာဝန်ရှိသူတွေငင်းချင်းဆွေးနွေးနေပြီမလဲတိုက်ပွဲတွေကတော့ပုံများနေပါတယ်ဒီချိန်ထဲမှာပဲတနင်္ဂနွေလုံးပြစ်ခတ်တက်ခတ်မှုရစေးရေးသဘောတူစာချုပ် NCA ပါဝင်ငင်းချင်းလုပ်ငန်းစဉ်ပေါ်မှာတိုင်းဒေသနဲ့ကင်ဖွဲ့တွေကြားတန်တရားသဘောထားတွေလည်းထွက်နေပါတယ်ဆိုတော့ဒီငင်းချင်းဆွေးနွေးပွဲတွေမှာအပြောင်းလဲတွေလုပ်ဖို့လိုနေသလားနောက်ချင်းကပ်နိုင်မဲ့နီလန်အစ်တွေဘာတွေများရှိနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပြင်နိုင်ဆွေးနွေးဖို့အတွက်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုက်မှာမှာရောက်နေပါပြီတူကတော့ကျွန်တော်တို့ရခိုင်မျိုးသားကောင်စီ ANC ရဲ့သူတွေမူလည်းဖြစ်ညညတော့တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့ဦးထွန်းစောပါနောက်တူကတော့နိုင်ငံရေးသုံးသပ်သူဖြစ်တဲ့ဦးရထွန်းပါဆိုတော့ ကျွန်တော်အစီအစဉ်အရင်ဆုံးဟိုတော့ဒီညဉ့်ညဲဆွေးနွေးမှုတွေနဲ့ပတ်သက်လို့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးပြည်내ဆွေးနွေးမဲ့ပုံကိုယ်ရဲ့အမြင်တွေကိုကြားချင်ပါတယ်အခုဒီလက်တလော့တက်မတော်နဲ့တိုက်ပွဲတွေပြင်းထန်နေတဲ့ဒီ A အဖွဲ့အပါဝင်ပေါ့လေဒီ NCA ကိုလက်မှတ်မထိုးသေးအားသေးတဲ့အဖွဲ့နဲ့NRPC အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ညဉ့်ညဲဘူဌာနတာဝန်ရှိတဲ့သူတွေဒီမကြသေးရင်တော့ပဲနေပြည်တော်မှာတွေ့ပါတယ်ဒီထူးခြားတဲ့သဘောတူညီချက်တွေမရဘူးဆိုရင်လည်းတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့ AA လို့ဖွဲ့ရင်းနဲ့ပါဟိုစကားပြောတာမျိုးကဒါအကျိုးရှိတဲ့ခြေလှမ်းကောင်းတဲ့ချင်းကပ်မှုလို့ပြောနိုင်သလားခင်ဗျာဆရာဦးထွန်းစောအရင်ဆွေးနွေးပေးပါလား
ဟုတ်ကဲ့ပြီးခဲ့တဲ့ဒီအတွေ့အဆုံမှုကိုကျွန်တော်တို့ကြည့်မယ်ဆိုရင်တော့ရလက်ကတော့သူတို့ထုတ်ပြန်ကြေညာချက်မှာအချက်၃ချက်ပါတာကိုတွေ့ရပါတယ်ဒီနံပါတ်၃ချက်မှာအစစအပေါင်း၅ချက်ကိုတွေ့ရပါတယ်။အဲ့ဒီ၅ချက်ကိုခြုံပြီးပြကြည့်မယ်ဆိုလို့ရှိရင်တို့ပြောထားတာကတော့ election ဖြစ်ပေါ်နေတဲ့လက်နက်ကိုင်တိုက်ပွဲတွေချောချနိုင်ရေးအတွက်တို့ဆက်လက်ညှိနှိုင်းကြိုးပမ်းကြမယ်ပေါ့လေ။ပြီးနောက်တစ်ခုကဒီအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေပါဝင်တဲ့တွဲဆုံဆွေးနွေးမှုတွေကိုတို့ဖော်ဆောင်ကြမယ်ပေါ့။ပြီးရင်ဒီဒေတာဖွံ့ဖြိုးရေးတွေကိုတက်ကိုတို့နှစ်ဖက်လုံးအလေးထားပြီးဆောင်ရွက်ကြမယ်။ဒီတနင်္ဂနွေလောတည်ငြိမ်အေဂျင့်ရေးကိုချိန်သိမ့်ဖို့အတွက်ဆက်လက်ညှိနှိုင်းဖြေရှာမယ်ပေါ့လေ။နောက်ပြီးတော့မှအမျိုးသားပြန်လည်ပြည်မြေရေးနဲ့ငြိမ်းချမ်းရေးအတွက်အရေးခံအကြောင်းတရားတွေဖြစ်တဲ့ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ညှိနှိုင်းဖြေရှာသွားမယ်ဆိုတဲ့အဲ့လိုသဘောထားတွေကိုပူးတွဲပြီးတော့မှအဖွဲ့ရှိဖွဲ့နဲ့ဒီအစိုးရရဲ့ NRPC ကြားမှာထုတ်ပြန်ချက်သဘောမျိုးနဲ့ထုတ်ပြန်လာတာကိုတွေ့ရပါတယ်။ဒီထုတ်ပြန်ချက်ကတော့ယခင်မရှိခဲ့တဲ့ထုတ်ပြန်မှုမျိုးဖြစ်ပါတယ်။ဒါအစ်စ်ပေါ်လေဒါပေမဲ့ရလက်အတော့တိတ်အားရစရာမရှိဘူးပေါ့နော်ဆွေးနွေးပွဲတွေလုပ်နေတဲ့တပြိုင်တည်းပါပဲတိုက်ပွဲတွေကမြေပြင်မှာဖြစ်နေတယ်ဦးတွေသဘောထားတုတ်ပြင်ညီညာချက်ထွက်လာပြီးတဲ့နောက်ပိုင်းမှာလေးပဲနော်ဒီတိုက်ပွဲတွေကပိုပြင်းထန်လာတဲ့အနေအထားတွေကိုကျွန်တော်တွေ့ရတယ်ကျွန်တော်ခိုင်ဘက်မှာဆိုရင်တော့ဒီတိုက်ပွဲတွေကပေါ့လေနော်မြန်မာတပ်မတော်ကပေါ်ဆောင်နေတာတွေပိုပြီးအချိန်မြင့်ပြီးတော့လှုပ်တာကိုတွေ့ရတယ်ပိုပြီးကြေပြန့်လာတာတွေလည်းရှိနေတယ်တပြိုင်တည်းပါပဲချမ်းပြည်ဘက်မှာလေးပဲရှိနေတာတွေကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီကိစ္စတွေကတော့ဒီအလုံးနဲ့ပေါ့နော်အပြောနဲ့ကိုက်ညီမှုရှိတာကိုကျွန်တော်တို့မတွေ့ရဘူးပေါ့အဲဒါကြောင့်ဒီထုတ်ပြန်ကြေညာချက်သဘောထားကိုလက်တွေ့အချင်းအကောင့်တွေပေါ်တဲ့အခါမှာတကယ်စစ်မှန်တဲ့ပေါ့လေနော်ရေပြင်မှာအကျိုးသက်ရောက်မှုရှိတဲ့ဒီသဘောတူညီမှုတွေညှိနှိုင်းမှုတွေဖြစ်ဖို့လိုတယ်လို့တော့ကျွန်တော်တို့အကဲဖြတ်မိပါတယ
်ဟုတ်ကဲ့တခုရှိတာဒီရခိုင်ပြည်နယ်မှာဒီလက်နက်ကင်အဖွဲ့တွေအခြေချဖို့ကြိုးပမ်းတာဒီလုံခြုံရေးရှင်းချက်မှုဖြစ်တယ်ဒါကြောင့်အစိုးရဘက်ကလိုအပ်တဲ့ဒီလုံခြုံရေးအစီအမံတွေလောက်ရတာပါဆိုပြီးတော့သူတို့အစိုးရဘက်ကဒီညီလာခံမှာပဲဟိုတွစ်ဆုံမှုမှာပဲသူတို့ပြောတော်တာရှိပါတယ်ဆိုတော့ဒီရက်တီချက်ကရောငင်းငယ်ဆွေးနွေးမှုတွေမှာဘလောက်ထိဘယ်လိုပြောမလဲအခက်အခက်အဟန့်အတားတွေဖြစ်လာနိုင်တဲ့အခြေအနေမျိုးတွေမြင်မိလဲဆရာဦးထွန်းစော
ဟုတ်ကဲ့တက်မတော်ကဒီလိုသဘောထားကတော့ဒီလက်တွေ့မကျဘူးလို့ကျွန်တော်တို့မြင်ပါတယ်နောက်ပြီးတော့မှလက်ရှိပကတိအခြေအနေကိုဒီခြောက်လွဲဖို့ကြိုးစားတဲ့အနေအထားမှာကျွန်တော်တို့တွေ့ရတယ်ဒီရခိုင်ဒေသဒီအနောက်ဘက်အစ်မြနာဟာသူတို့အတွက်အဖြူရောင်စုံလိုမျိုးတတ်မှတ်ထားခဲ့တယ်ပေါ့ဗျာဒီ2010နောက်ပိုင်းဦးသိန်းစိန်ဒိုးရတက်လာပြီးတဲ့နောက်ပိုင်းမှာငြိမ်းချမ်းရေးပေါ်ဆောင်တဲ့ဖြစ်စဉ်ကိုကြည့်မယ်ဆိုလို့ရှိရင်အဲ့ဒီမှာပို့ပြီးတော့သိတာတယ်ကျွန်တော်ရခိုင်ဘက်မှာလက်နက်ကဒေါ်လာအဖွဲ့စီ3ဘွဲ့ရှိပါတယ်တော့အဲ့ဒီ3ဘွဲ့ထဲကဒီရခိုင်ပြည်လွတ်မြောက်ရေးပါတီ ALP နဲ့ဦးသိန်းစိန်ဒိုးရလက်ထက်မှာအပြစ်ခရဲစီရေတော့ bilateral သဘောတူညီချက်လုပ်ကြတဲ့အခါမှာဒီတခြားသောဒေသတွေကတိုင်းရင်းသားလက်နက်ကတော်လင်းအဖွဲ့အစည်းတွေနဲ့လုပ်တဲ့ပုံစံနဲ့ကွဲလွဲစွာလုပ်တာကိုကျွန်တော်တွေ့ရတယ်။အဲဒီမှာဘာထူးခြားလဲဆိုတဲ့အခါကျတော့တခြားသောတိုင်းရင်းသားလက်နက်ကတော်လင်းအဖွဲ့အစည်းတွေနဲ့ bilateral သဘောတူညီချက်နော်လုပ်တဲ့အခါမှာပြည်နယ်စစ်ပြည်ထောင်စုအစည်းအဝေးသဘောတူညီချက်တွေလုပ်တယ်။ဒါပေမဲ့ရခိုင်ဘက်မှာ ALP ရခိုင်ပြည်လွတ်မြောက်ပါတီနဲ့လုပ်တဲ့အခါမှာသူကပြည်နယ်အစ်င်းမှာပဲသူကတိကျရစီလုပ်ပြီးတော့ပြည်ထောင်စုအစင်းကိုသူကတက်မလုတ်ခဲ့တော့ဘူး။ပြီးရင်ပြည်နယ်အစင်းသဘောတူညီချက်ရတဲ့အပေါ်မှာကျန်တဲ့တိုင်းရင်းသားဒေသတွေမှာဆိုလို့ရှိရင်သူကဒီဆက်ဆံရေးယုံတွေကိုဖွင့်လှစ်ခွင့်ပေးတယ်နော်။သဘောတူညီချက်အရလိုက်လာပြီးတော့မှဆောင်ရွက်တာတွေကိုကျွန်တော်တို့တွေ့ရတယ်။ပြီးရင် NCA ထိုးပြီးတဲ့နောက်ပိုင်းမှာလည်းပဲဒီ NCA ကိုခြေခံပြီးတော့မှပြည်ခတ်တိုက်ခိုက်မှုစောင့်ကြည့်ရန်တရားတွေကိုဆက်ဆံရပါတီဖွဲ့စည်းတွေတင်ပါဝင်ပြီးတော့မှလုပ်တာတွေကိုကျွန်တော်တို့တွေ့ရတယ်။ဒါပေမဲ့ကျွန်တော်တို့ခိုင်ဘက်မှာအဲ့ဒီ ALP ပါတီနဲ့ပြည်နယ်အစ်မလက်မရေးထိုးတော်များလည်းပဲเนาะဒီဆက်ဆံရေးယုံတွေကိုတရားဝင်ဖွင့်လှစ်ပေးမရဘူးနောက်ပြီးတော့ဒီ JMP ဆိုတဲ့ပြည်ထက်တက်ခိုင်မှုရစေးရန်တရားမှာ NCA ရေးထိုးပြီးတဲ့နောက်ပိုင်းမှာလည်းပဲလုတ်ခွင့်မရဘူးဒုတိယတူဆိုတော့မြို့သားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုလုတ်ခွင့်မရဘူးဒါတွေကဘာလဲဆိုတဲ့ခါကျတော့သူတို့ကစီးရေးအရာရခိုင်ဒေသကိုအဖြူရောင်နေမြေဆိုပြီးတော့မှအဲ့ဒီကိစ္စကနေသတ်မှတ်ထားတာဖြစ်ပါတယ် ယခုလိုမျိုး ULA နဲ့ဖြစ်မှာပေါ့လေ ULAA နဲ့တိုက်ပွဲဖြစ်မှာ ULA ပေါ်လာပြီးနောက်ပိုင်းမှာမှဒီလိုသဘောထားဖြစ်နေတာမဟုတ်ဘူး။ရခိုင်ကလေးကနေရှိတယ်။ကျွန်တော်တို့ ANC နဲ့လည်းပဲတွေးဆုံဆွေးနွေးတွေလုပ်တဲ့ကွာလေအဲ့သဘောထားပဲသူတို့ကပြောပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့ ANC ကိုဆိုလို့ရှိရင်သူတို့ကတော့တက်ဖွဲ့မရှိကြောင်းကိုသဘောတူမယ်ဆိုလို့ရှိရင် NCA ကိုလက်မဲ့ရေးထိုးခွင့်ပေးမယ်ဆိုပြီးတော့အဲ့လိုသဘောထားနဲ့ကျွန်တော်တို့ကတုံ့ပြန်ထားတယ်။ULA အခုတိုက်ပွဲတွေပေါ်ဆောင်နေတဲ့အခွင့်အရေးဆိုလို့ရှိရင်မြောက်ပိုင်းမှာမိသုံးဖွဲ့ကိုသူကလက်နက်ကလမ်းစဉ်ကိုစွန့်ရမယ်ဆိုပြီးတော့အဲ့လိုတောင်းဆိုထားတယ်။ဒါတွေကဘာလဲဆိုတဲ့ခါကျတော့သူတို့ကတကယ်ပကတိအနေထားမြေပြင်အခြေအနေကိုသူကခြောက်လွှဲတဲ့ပုံစံမျိုးနဲ့ပေါ်ဆောင်နေတာဖြစ်ပါတယ်။အဲ့ဒါကြောင့်ဒီသဘောထားအတိုင်းပဲဆက်ပြီးတော့မှတပ်မတော်ကရက်တီမယ်။အစိုးရကလည်းဒီသဘောထားတွေကိုမပြောင်းလဲဘဲနဲ့လက်ရှိနော်လက်တွေ့မြေပြင်အခြေအနေပေါ်မှာထင်ထက်တဲ့သဘောထားမျိုးနဲ့ပြုပြင်ပြောင်းလဲမှုမူဝါဒပြုပြင်ပြောင်းလဲမှုမလုပ်ပဲနဲ့ဒီတိုင်းဆွေးနွေးမယ်ဆိုလို့ရှိရင်ပြဿနာတွေအကျက်တီးတွေအခက်အခဲတွေကိုပို့ပြီးတော့မှရင်ဆိုင်ရနိုင်တဲ့အနေအထားရှိတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဦးရထွန်းရဲ့သဘောထားလည်းသိချင်ပါတယ်။ဒီလိုတိုက်ပွဲဖြစ်နေတဲ့အဖွဲ့တွေနေတော့မှပဲဒီလိုတွေ့တာဒါချီကောင်းတဲ့ချင်းကမှုလို့ဆိုနိုင်လားဆရာဦးရထွန်းအမြင်ပြောပါခင်ဗျာ
။ဦးသိန်းစိန်အစိုးရလက်ထက်ကပေါ့လေကမတော်ရဲ့အခိုင်အမာနေပြီးတော့ကြည့်မယ်ဆိုရင်တော့ကမတော်ကအရှော့ပေးလာတဲ့သဘောနောက်ပြောရမယ့်စဉ်းစားလာတဲ့သဘောလို့ကျွန်တော်တို့ယူဆပါတယ်။အဲ့ဒီဘုံကတော့ DNL တို့ AA တို့နောက် MNDA တို့ဒီကိုကတက်ဖွဲ့ပေါ့လေဒီဖွဲ့ကိုဆိုလို့ရှိရင်သူဥပဒေစိတ်အစိုးရလက်ထက်မှာမှအဲဒိုင်းနာလည်းလည်းဖွဲ့ကြည့်နေညီမရေးဆွေးနွေးပြီးတော့အဲဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်နိုင်ငံရေးဆွေးနွေးပွဲတွေကိုတွားနေတော့မှာမှထပ်ပြီးတော့ပေါ်လာတာဆိုရဲအမြင်မျိုးတက်မော်ဘက်ကရှိပါတယ်အဲ့တော့အဲ့အရာကိုသူကလက်ခံဆွေးနွေးမယ်ဆိုလို့ရှိရင်ကျန်တဲ့ဒီလက်နဲ့မကင်တဲ့တိုင်းရင်းသားတွေလည်းထပ်ပြီးတော့ဒီလိုမျိုးတောင်းဆိုလာကြမှာကိုသူစိုးရင်ပုံရပါတယ်အဲ့တော့အဲ့တော့ကတော့ဒီဖွဲ့ရင်းနဲ့ပြေဖို့ရင်းချိုပြီးတော့သူကလက်နဲ့လမ်းရင်းဆွတ်ဆွတ်အောင်လည်းလို့တောင်းဆိုခဲ့တာပေါ့လေအဲ့လိုဆွတ်အောင်လည်းလို့ပြညာပြီးမှလာလဲဆွေးနွေးမယ်ဆိုပြီးတော့အဲ့လိုသင်ခံနေကြတာပေါ့အခုကတော့အဲ့ဒီလိုမပြောရဘဲနဲ့ကျွန်တော်တို့ဒီအဆွေနွေးတွေကိုတက်မတော်ကလက်ခံပြီးတော့အဆွေနွေးတာကတော့ပြည်လက်မှုတစ်ခုကိုတိုးတက်လာတယ်လို့တော့ဟိုယူပြီးအားဖြင့်ပြောလို့ရတာပေါ့လေ
ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်မှမှရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဖင်လန်နိုင်ငံကကိုငင်းချင်းအောင်ပါကိုငင်းချင်းအောင်လဲဆွေးနွေးကြတာမင်းများညင်တာဆွေးနွေးမင်းများလို့ရပါတယ်ခင်ဗျာ
ဒီ NCA ဆက်သွားပြီးတော့ချုပ်တဲ့အချိန်မှာအကုန်လုံးပါတယ်ဆိုပြီးတော့ပြောထားတာသို့တော့တိုင်းရင်းသားလက်မှတ်ထိုးတဲ့တိုင်းရင်းသားအဖွဲ့တွေကကိုဗစ် -19 ကိုအခြေအနေအရကိုလက်မှတ်ထိုးတယ်ဆိုပြီးတော့သူတို့ကိုယ်တိုင်ပြောထားတဲ့စကားရှိတယ်။ခုနကကိုထွန်းစောပြောတဲ့အခါမှာလဲရခိုင်ပြည်နယ်မှာ၃ဘွဲ့ရှိပြီးတော့တောင်းဆိုချက်တွေကတူချင်းတူလိုက်နေသို့တော့စစ်တပ်ကသူတို့ကိုဆက်ဆံတဲ့ပုံစံတွေကမတူဘူးအစိုးရကသူတို့ကိုဆက်ဆံတဲ့ပုံစံတွေကမတူဘူး။ပြီးတော့ဒီ NCA စာချုပ်ကိုဖြတ်ပြီးတော့ပထမ bilateral လက်မှတ်ရေးထိုးထားတယ်လို့ပေါ့အစိုးရရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့တိုင်းရင်းသားဒေသကပြည်သူလူထုရဲ့ဒီလိုမျိုးသုံးဖွဲ့ဆိုင်ဆွေးနွေးပြီးတော့စစ်တပ်ကအစိုးရရဲ့အနောက်မှာပဲလေ့ရမယ်ဒီလိုမျိုးမလုံနိုင်တဲ့ကြီးကတော့ကျွန်တော်တို့နိုင်ငံကငြိမ်းချမ်းရေးလည်းရဖို့မရှိဘူးဘာလို့လို့ဘလို့မှအဆင်မပြေဘူးအခုကဖြစ်နေတာကမရှိမဆိုင်အခုရဲ့ရန်ကုန်တို့မန္တလေးတို့မှာရှိတဲ့လူတွေကလည်းဝင်ပြီးတော့ပါတယ်တကယ်ကာယကံရှင်တွေမဟုတ်တဲ့လူတွေကပိုးပါပြီးတော့ဒီငြိမ်းချမ်းရေးပွဲကြီးကဓမ္မဓပုတ်ရိုက်တဲ့ပွဲတွေပဲဖြစ်ကုန်တယ်အဲ့ဒါကြောင့်မလို့ဒီ NCA စာချုပ်ကိုပြင်ပြီးတော့သူ့တိုက်ပွဲဖြစ်တဲ့ဒေသကသူတွေဒီလက်နက်ကိုင်တော်လှန်ရေးဖွဲ့တွေအစိုးရဥပမာစစ်တပ်ကပါမယ်ဆိုလဲစစ်တပ်ပေါ့ဒီလောက်လေးပွင့်ဆိုင်လောက်ပဲလုပ်ချင်တယ်ဟိုလေကြီးတော်ခေါ်လိုက်ရန်ကုန်ခေါ်လိုက်ဒီလိုမျိုးဓာတ်ပုံလိုက်တဲ့ပွဲတွေလောက်တာဟိုတော့ short တင်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုညင်းညင်းအောင်ဆွေးနွေးရကျေးဇူးပါကျွန်တော်နောက်တူကတော့ထိုင်းနိုင်ငံကကိုသီးလယ်မှုဖြစ်ပါတယ်ကိုသီးလယ်မှုလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်ဒီအစိုးရစစ်တပ်ရဲ့လောက်ရကတော့မူမမှန်ဘူးကရိုးသားမှုမရှိဘူးဆိုတာကျွန်တော်ပြောလိုပါတယ်ခင်ဗျဘာဖြစ်လဲဆိုရင်เนาะကျွန်တော်တို့ဗမာပြည်မှာငိမ့်ညာစီချင်တယ်เนาะကောင်းစီချင်တယ်เนาะတိုးတက်စီချင်တယ်ဆိုရင်เนาะဓာတ်လူခွင့်ကြီးပေးဖို့ပေးရမယ်ခင်ဗျဒီလူလူဟာငိမ့်ညာရင်လိုချင်တယ်ဒါပေမဲ့အစိုးရစစ်တပ်ကငိမ့်ညာရင်လိုချင်တော့ပြောတယ်ပြောပေမဲ့လည်းသူတို့လှုပ်ဆောင်ချက်ဟာเนาะပြောတာနဲ့လောက်တာနဲ့ခြားပြီးဖြစ်နေတယ်ခင်ဗျ
ဟုတ်ကဲ့ကိုသီးလည်းမဆွနေတာကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံပါပဲကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းသဘောထားလဲဆွနေလို့ရပါတယ်ခင်ဗျာ
ဒီကန်းကြည့်နေရတော့အဲ့ဒီအစိုးရနဲ့တက်မလို့ကတိုင်းသားများကြီးယုံကြည်မှုရရှိအောင်အခုဆုံးတိကျပြနေ ဒါမှမဟုတ်အချက်တွေကတော့အရင်ကောင်းဆောင်များနဲ့တံတားကောင်းဆောင်များသည် UN အထူးရင်းနှီးချုပ်ဟောဥတ္တန်လိုစက်တဲ့ညီညာရေးနဲ့ညီညာရေးနှလုံးသားနဲ့ကောင်းဆောင်အရေးချင်းရှိလို့လေစိုက်တခင်ကောင်မှအဲ့လိုတက်တူတဲ့ပညာဉာဏ်ရှိတဲ့အဖွဲ့အစည်းတွေလိုရဲဒါမှအတုံးချက်နဲ့စိုင်းသားဒီလိုများရင်စံတော်နဲ့အစိုးရအမှုရရာများအယူကိုချိုးဖောက်မှုများပြီးလေညီညာရေးအနောက်ဆက်သူဖြစ်ပါတယ်ငါကတိချက်ကတော့အစိုးရနဲ့စံတော်ဒီရခိုင်အဖွဲ့ကိုအမှုချက်ချိန်မဲ့ပြီးအောင်ရသူပြောတော့ကြတယ်ငါလည်းများပြီးညနေအနောက်ဆက်တူကြီးပါရဲ့ကျွန်တော်ပြောရတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီတော်ထရှင်နေပေးထားတဲ့စာတချို့လည်းပေါ်ပြခြင်းပါတယ်သူကတော့ sky ဆိုတဲ့ account ပါရှင်မှာဘတော့မှမငင်းချမ်းပါဘူးတဲ့ပြောရဲပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာစစ်တပ်ကစစ်တိုက်ဖို့ဆိုတဲ့အသည့်တွေရိုက်သွင်းထားတဲ့အတွက်ငင်းချမ်းဆိုတာဖြစ်မလာဘူးတိုင်းရင်းသားလက်နက်ကိုင်တွေကလည်းအများကြီးပါတယ်ဒါကဘာကြောင့်ဖြစ်ရလဲလဲတဲ့လက်နက်ကိုင်ပြီးတရားဝင်တရားထွက်လက်နက်အားကိုပြီးပြည်သူတွေကိုနှိမ့်ဆက်အနိုင်ကျင့်နေတော့တိုင်းရင်းသားတွေကလက်နက်ရှိရင်သူတို့လုပ်လို့ရမှာပဲသူတို့လိုလုပ်လို့ရမှာပဲဆိုပြီးတော့မြင်လာကြပါတယ်တဲ့စစ်တပ်ကတကယ်သာနိုင်ငံကိုကာကွယ်ခြင်းငင်းငယ်လမ်းစဉ်ကိုလက်ရမယ်အခုကတစ်ဖက်ကိုတစ်ဖက်ပြည့်ရတဲ့နောက်တစ်ဖက်ကိုဖိတိုက်တဲ့ဒါလက်နက်အားကိုလို့ဖြစ်ရတာပါတဲ့ငင်းငယ်ဆိုတာလက်တကန်းလိုမှာပဲရှိတယ်ယူတဲ့ငင်းငယ်မယူတဲ့ရင်တော့စစ်ပဲတဲ့နေတဲ့ရင်ကျင်းနေဆရာပါဆိုပြီးရေးပါတယ်နောက်ထပ်ကျွန်တော်တို့ပေးဖို့အီးမေးလ်နဲ့ပေးဖို့ထားတဲ့စာတွေလည်းရှိနေပါသေးတယ်ဒီထက်ကမိထီလာမျိုးကဥစိန်မောင်ရဲ့စာပါခင်ဗျာ
တိုင်းရင်းသားများရဲ့ဆန္ဒဖြစ်တဲ့ဒန်းရွေးနဲ့ကိုပိုင်ပြဌာန်းခွင့်ကိစ္စကိုလည်းဆွေးနွေးခွင့်လမ်းဖွင့်ပေးဖို့လိုတယ်လို့ထောက်ပြဆွေးနွေးမှုများရှိနေပါတယ် RCSS ဥက္ကဋ္ဌဗိုလ်ချုပ်ရွက်စစ်ကငြိမ်းချမ်းရေးလုပ်ငန်းစဉ်တည်ဆုံနေခြင်းဟာခွဲမထွက်ရေးကိစ္စနဲ့တခုတည်းသောတက်မတော်ကိစ္စများကြောင့်ဖြစ်ပါတယ်ခွဲမထွက်ရေးကိစ္စ NCA မှာမပါဝင်လက်ရှိအနေအထားအခင်းကျင်းမှာမိမိတို့ကခွဲထွက်ခွင့်တောင်းဆိုမှုမရှိဒီကိစ္စကိုနိုင်ငံရေးဆွေးနွေးပွဲမှာမထည့်သင့်ကြောင်းတက်မတော်ထံမေတ္တာရက်ခံခဲ့တယ်လို့ဆိုကြောင်းသိရပါတယ်တရုတ်ပြည်ယူနန်အစိုးရက NCA စာချုပ်မှာလက်မှတ်ရေးထိုးကြဖို့ဖိအားပေးနေတော့လဲ KIA အဖွဲ့ကbilateral စာချုပ်ချုပ်ဆိုရေးကိုသာဦးစားပေးဆောင်ရွက်နေတယ်လို့ဆိုပါတယ်။ဒါ့အပြင်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဖွဲ့နဲ့အတူလက်မှတ်ရေးထိုးမှာဖြစ်ကြောင်းလည်းအစိုးရထံတောင်းဆိုထားတယ်လို့သိရပါတယ်။သို့တော့၄ဖွဲ့စလုံးနဲ့တပြိုင်နက်တည်းလက်မှတ်ရေးထိုးရေးညှိလို့မရကြသေးပါတဖွဲ့ချင်းမိမိဆန္ဒအရာလက်မှတ်ထိုးဖို့ကပထမဖြစ်တင်ပါတယ်။ကာကွယ်ဦးစည်းချုပ်ရုံးရဲ့ဒီဇင်ဘာလ21ရက်နေ့ကထုတ်ပြန်ကြေညာချက်ကို NRPC က၎င်း NCA လက်မှတ်ရေးထိုးပြီးနဲ့လက်မှတ်ရေးမထိုးရသေးတဲ့အဖွဲ့များရဲ့ကိုယ်စားလှယ်များကတော့၎င်းကြိုဆိုခဲ့ကြတာကိုထောက်ပြီးတော့ငြိမ်းချမ်းရေးရလက်ကောင်းတွေထွက်ဖို့အလားအလာရှိနေတယ်လို့ဆိုကြတာကိုလေ့လာသိရှိရပါတယ်ထိပ်သီးဆွေးနွေးပွဲများပြန်မိစဖို့လိုအပ်နေပါပြီတီးကြတဖွဲ့ချင်းခွဲထုတ်ဆွေးနွေးခြင်းဟာညှိညွတ်သောအဖြေမရနိုင်ပဲတန်တရာသာပွားနိုင်တယ်လို့ထင်မြင်မိပါတယ်ငြိမ်းချမ်းရေးကိစ္စချက်များ MCA မူဝါဒဆိုင်ရာကိစ္စရပ်များနဲ့ပတ်သက်လို့အစိုးရနဲ့တက်မတော်တို့ဘုံသဘောတူညီချက်မဖော်ဆောင်နိုင်သေးခြင်းကလည်းပဓာဏလိဟာချက်တစ်ခုရှိနေတယ်လို့သုံးသပ်မိပါတယ်။လက်တွဲလို့ရမယ့်အလုပ်ကလက်မတွဲနိုင်ရင်မအောင်မြင်ပါ။ဒီအခြေအနေတွေပြေလည်စေဖို့အခုထပ်ပို့ပြီးပြောင်းလဲမှုတွေလုပ်ဖို့လိုပါတယ်။အစိုးရတက်မတော်တိုင်းရင်းသားအဖွဲ့အစည်းများရဲ့အပေါ်မှာမှုတည်နေပါတယ်။ဒန်းတူရီတူဆွေးနွေးရေးလမ်းကြောင်းတွေပဲသွားရပါမယ်။ဒုတာဝန်အရေးသုံးပါးကိုတကယ်လုံးမှာတကယ်ဖြစ်မှာပါ။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအဓိကပြုပြင်ပြောင်းလဲရေးကိုဖြစ်စေနိုင်မှာဖြစ်ပါတယ်။ NCA မူဝါဒပြုပြင်ပြောင်းလဲပြီးတော့အားလုံးလက်မှတ်ရေးထိုးနိုင်ပြီဆိုရင်ပြုပြင်ပြောင်းလဲရေးလမ်းပွင့်လာမယ်။ငြိမ်းချမ်းရေးရဖို့လမ်းပွင့်လာမှာဖြစ်ပါတယ်။ဘယ်သူ့ကိုမှတစ်ဖက်သက်တရက်သေးကင်ထားလို့မဖြစ်ပါဘူး။အပေးယူတော့ရှိရပါမယ်။တန်နေရကင်းမှုလိုပါတယ်။တတိရှိဖို့လိုပါတယ်။စေတနာထားဖို့လိုပါတယ်။နိုင်ငံနဲ့ပြည်သူအကျိုးကြည့်ဖို့လိုပါတယ်။ညှိနှိုင်းဆွေးနွေးကြတဲ့အခါမှာဒန်းတူရည်တူထားပြီးတော့လက်ရထုံနှလုံးမမှုပဲပြားတို့ရဲ့ထုံနှလုံးမူကတိတ်ခါရှိရှိဆောင်ရွက်ကြရင်ဖြင့်အောင်မြင်ပါလိမ့်မယ်လို့ဆွေးနွေးလိုက်ရပါတယ်ခင်ဗျာလို့ရေးထားပါတယ်ရှင
်အမေရိကန်ပြည်သူကမောင်တပ်သနာဆိုင်ကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
လက်နက်ကိုင်ဖွဲ့စည်းတွေရဲ့ကြောတောင်းနောက်ခံလည်းမရှိတဘာဝရင်းမြစ်နဲ့နေမီအားလုံးကိုလည်းမပိုင်ဆိုင်ပဲနှစ်ပေါင်းများစွာရှုပ်ဖွားထားခဲ့တဲ့ပြဿနာပေါင်းစုံကိုပိုက်ပြီးတော့တိုင်းပြည်ကိုတည်ငြိမ်ဖွံ့ဖြိုးထိုးတက်လာအောင်ရုန်းကန်နေရတဲ့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းစဉ်တွေအပေါ်လက်နက်ကိုင်ခေါင်းဆောင်တွေအားလုံးရုံရုံချီချီပူးပေါင်းဆောင်ရွက်ကြမယ်ဆိုရင်ငြိမ်းချမ်းရေးမရနိုင်စရာဘာအကြောင်းမှမရှိနိုင်ဘူးလို့ယူဆမိပါတယ
်။အမေရိကန်ပြည်သူ့မောင်တပ်သနားဆိုင်ဖွဲ့စည်း
အနေနဲ့နှစ်ပေါင်း60ကျော်ခေါင်းစဉ်အမျိုးမျိုးကျွေးကြော်တဲ့အမျိုးမျိုးနဲ့စစ်ခင်းလာကြတာကိုလူမျိုးကိုဒေသပတ်ဝန်းကျင်အတွက်ဘာအကျိုးကျေးဇူးတွေဖြစ်ထွန်းခဲ့သလဲဆိုတာမမှန်ကန်ကန်သုံးသပ်ကြည့်ဖို့လိုတယ်လို့ယူဆမိပါတယ်။ NCA ကိုလက်နက်ကိုင်အဖွဲ့စည်းတွေအားလုံးလက်မှတ်ထိုးခြင်းအဖြစ်ဂျိုးကြားပစ်ခတ်မှုတချို့ကလွဲလို့တနက်တန်တွေငြိမ်သက်သွားနိုင်ပါတယ်။ဒီအချိန်မှာအပြစ်ခတ်ရစဲရေးစောင့်ကြည့်လေးလာရေးအဖွဲ့တွေကိုဖွဲ့စည်းစောင့်ကြည့်နိုင်ပြီးစစ်ရှောင်ဒုက္ခသည်တွေကိုပြန်လည်နေရာချထားရေးကိုအားလုံးကပူးပေါင်းဆောင်ရွက်နိုင်ပြီးယုံကြည်မှုတည်ဆောက်ရေးကိုလည်းဆောင်ရွက်လာနိုင်မှာဖြစ်ပါတယ်။ နိုင်ငံတကာထောက်ခံမှုတွေပုံမရရှိလာနိုင်ပြီးနိုင်ငံရေးတွဲဆောင်ဆွေးနွေးပွဲတွေအတွက်ပုံမအားကောင်းလာနိုင်ပါတယ်။နိုင်ငံရေးတွဲဆောင်ဆွေးနွေးပွဲတွေအားကောင်းလာတဲ့အတွက်အခြေခံဥပဒေပြင်ဆင်ရေးပိုင်းတွေမှာလည်းပုံမလွယ်ကူလာနိုင်မယ်လို့ယုံကြည်မိပါတယ်
။ဟုတ်ကဲ့ဒါတော့မောင်တသနပေးစာပါ။နောက်ထပ်ကျွန်တော်တို့တောတာရှင်တူ Facebook ကနေပေးထားတဲ့စာတစ်စောင်လည်းရှင်းနေပါသေးတယ်။မဆုမွန်ဖတ်ပြပေးပါခင်ဗျာ
။ဟုတ်ကဲ့ပါရှင်ဒီကချင်ဇောဘွားဆိုတဲ့အကောင့်ကပါမင်္ဂလာပါ VOA ဒီကိစ္စကိုဆွေးနွေးရရင်ရောနှစ်ဖက်စလုံးမှာတန်တရားကြီးနေတာကအမှန်ပါပဲပြီးတော့နှုံးနှစ်ဖက်ယုံကြည်မှုတွေပါနှဲပါနေပါပြီဒါကိုကြော်လွားဖို့နီလန်ကတော့တိုင်းရင်းသားတွေဘက်ကမြမတက်မတော်နဲ့ပတ်သက်ပြီးအတိတ်ကဖြစ်ရတဲ့နာကြီးချက်တွေကိုခက်ခဲပေမဲ့မေ့ပြစ်နိုင်အောင်စ조사ရမှာဖြစ်တယ်လို့တက်မတော်ဘက်ကလည်းအသာစီးရယူမှုမလုပ်ပဲအလျှော့ပေးနိုင်တဲ့လောက်ပေးဖို့လိုပါတယ်ပြီးတော့ဆုံးဖြတ်ချက်တကယ်ချနိုင်တဲ့ထိပ်ပိုင်းခေါင်းဆောင်တွေကမှအလွတ်သဘောများများတွေ့ဆုံဆွေးနွေးဖို့လိုပါတယ်နောက်ပြီးတော့နိုင်ငံရဲ့အကျိုးစီးပွားကိုဗဟုပြုဥတီကြဖို့လိုပါတယ်နိုင်ငံတကာမှာမြမပြည်ဟာအဖက်ဖက်ကဘဲအခြေအနေကိုရောက်နေပြီဖြစ်တဲ့အကြောင်းဒါကိုပြန်ပြီးတော့မြင့်တင်နိုင်မို့ဆိုရင်တော့အားလုံးအတူဝိုင်းလုပ်ဖို့အချိန်ကျနေပါပြီ။နှမို့ဆိုရင်နိုင်ငံမှာပျောက်နိုင်ပါတယ်အရေးပေါ်ကာလဖြစ်တယ်ဆိုတာသိဖို့လိုမယ်။ဒီအချိန်ဟာအားလုံးစီးလုံးမှုအချိန်ကောင်းပါပဲ။တကယ်ငြိမ်းချမ်းခြင်းနဲ့ဆိုရင်လိုအပ်ရင်ဒုတိယတတိယဆိုတဲ့နီးလန်းဆုံးရှိကိုရှိရမှာပေါ့ကျေးဇူးပါဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါဒီငြိမ်းချမ်းရေးအတွက်နီးလန်းတစ်ခုမှကရှိနိုင်တယ်ဆိုပြီးတော့သူစာရေးတာဆိုတော့ကျွန်တော်ဥတွန်းဆောင်ဆွေးနွေးစီချင်ပါတယ်ခင်ဗျာ။အခုကဒီ NCA မှာဟိုလက်မှတ်ဟိုထိုးဖို့ကိစ္စကိုဟိုတွတ်ဆုံနေရတဲ့လူတွေရှိတယ်လို့ပဲပေါ့လေဒီတိုင်းသားလက်နက်ကင်အဖွဲ့တွေဒီ NCA ထိုးထားတဲ့အဖွဲ့တွေကြားမှာတော့မှ NCA လမ်းကြောင်းကနေသွေပြင်းနေတဲ့ပုံစံတွေရှိနေတယ်ဆိုပြီးပြောကြဆိုရတဲ့အတန်တွေလည်းကျွန်တော်တို့ကြားနေပါတယ်ဆိုတော့လက်ရှိဒီငင်းငယ်လုပ်ငန်းစဉ်မှာ NCA လမ်းကြောင်းအပြင်တခြားနည်းလမ်းတွေရောဘာတွေများရှိနိုင်မလဲဦးထွန်းစော
ဟုတ်ကဲ့ကျွန်တော်အဓိကပြောချင်တာကတော့ဗောဗျာဒီ NCA စာချုပ်ပဲလှုပ်လို့ဘာစာချုပ်ပဲလှုပ်လို့ဗောကျွန်တော်တို့ကဒီစိတ်ရင်းစေတနာမှန်ကန်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။ဆိုကျွန်တော်တို့တိုင်းပြည်မှာတော့အရင်1963ကနေစပြီးဥနေဝင်းလက်ထက်ကနေကျွန်တော်တို့ငြိမ်းချမ်းဖြစ်စဉ်ကနေပြန်ကြည့်မယ်ဆိုလို့ရှိရင်ဒီနေ့ချိန်ကြီးကတက်မတော်ရဲ့သဘောထားကပြုပြောင်းလဲမှုမရှိပါဘူး။နော်။ဥနေဝင်းလက်ထက်ကလည်းပဲလက်နက်ကိုင်လမ်းစဉ်ကိုစွန့်ရမယ်လို့သူတောင်းဆိုခဲ့တယ်။ဒီနေ့အချိန်မှာလည်းပဲ NCA စာချုပ်ကိုအခြေခံပြီးတော့မှနော်NCA စာချုပ်မတိုင်ခင်ဦးသိန်းစိန်လက်ထက်မှာဘိုင်းလက်ထွဲသဘောတူညီချက်တွေလုပ်ခဲ့တာတွေလည်းရှိတယ်။ဆိုအဲ့ဒီစာချုပ်တွေအပါအဝင်ပေါ့ဗျာအကုန်လုံးစာရွက်ပေါ်မှာလက်မှတ်ရေးထိုးထားကြတဲ့သဘောတူညီမှုတွေနဲ့ gentleman agreement တွေစာရွက်ပေါ်မှာသဘောတူညီချက်မဟုတ်ဘဲနဲ့အပြစ်ခရဲစည်းရေးတွေလုပ်ပြီးတော့ငြိမ်းချမ်းဖြစ်စဉ်တွေဖော်ဆောင်နေကြတဲ့ဖြစ်စဉ်အကုန်လုံးပြန်ကြည့်လိုက်ရင်တက်မတော်ဘက်ကဒီနေ့ချိန်ကြီးသဘောထားပြောင်းလဲတာကိုမတွေ့ရဘူး။ငြိမ်းချမ်းရေးမှာတက်မတော်ဘက်ကတိုင်းရင်းသားလက်နက်ကိုင်ဒေါ်လာရဲ့ဖွဲ့စည်းတွေရဲ့လိုလားချက်ဟာနိုင်ငံရေးအရာအဖြေချလိုတဲ့သဘောထားဆိုပေမဲ့လို့သူကနိုင်ငံရေးအရာအဖြေချလိုတဲ့စစ်မှန်တဲ့သဘောထားကိုဒီနေ့ချိန်ကြီးမပြဘူးမပြတာတဲ့အတွက်ဒီ NCA စာချုပ်ပဲဖြစ်စေနောက်ထပ်နီလန်းပဲခြာပွေတယ်ပဲဖြစ်စေပေါ့နော်ဒီအခြေခံသဘောထားနဲ့အယူအဆတွေမပြောင်းလဲသမျှကာလပတ်လုံးတော့ကျွန်တော်တို့နိုင်ငံရေးကိုနိုင်ငံရေးနည်းအဖြေချဖို့အတွက်တော်တော်လေးခက်ခဲမဲ့အနေအထားတွေရှိပါတယ်ဆို NCA စာချုပ်ကိုပြန်ကောက်ပြီးပြောမယ်ဆိုလို့ရှိရင် NCA ဆိုတာတိုင်းနိုင်ငံလုံးအပြစ်ခတ်ရစေသဘောတူစာချုပ်ဖြစ်တယ်ကျွန်တော်တို့ NCA စာချုပ်လို့ဗာပြလို့နာမည်ပေးရလဲဆိုတဲ့ခါကျတော့ကျွန်တော်တို့တိုင်းပြည်ကနော်2030မတိုင်ခင်ကာလမှာငြိမ်းချမ်းရေးဖြစ်စဉ်တွေရှိခဲ့တယ်။အဲ့ဒီငြိမ်းချမ်းရေးမှာအပြစ်ခရဲစည်းရေးဟာကွက်ကြအပြစ်ခရဲစည်းဖြစ်တယ်။နော်။အမြောက်ပိုင်းကိုအပြစ်ခရဲစည်းလှုပ်ထားပြီးတော့တောင်ပိုင်းမှာအပြစ်အမြင့်ပြတ်ချီမုံရေးတွေလှုပ်တယ်။ဒီနေ့ဆိုလို့ရှိရင်နော်အမြောက်ပိုင်းကိုအမြင့်ပြတ်ချီမုံရေးလှုပ်တယ်တောင်ပိုင်းမှာရက်ထားတယ်။ဆိုဒီလိုမျိုးသဘောထားနဲ့သွားလို့မရဘူး။တနိုင်ငံလုံးကအပြစ်ခရဲစည်းလှုပ်ပြီးတော့မှအခြေခံပြဿနာဖြစ်တဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးအနေနဲ့ဖြေရှားကြရအောင်အဲဒါကြောင့်နိုင်ငံလုံးအတိုက်အခံဆောင်တဲ့ပြည်ခရဲစည်းရေးကိုပေါ်ဆောင်ကြရအောင်ဆိုပြီးတော့မှ NCA စာချုပ်လို့နိုင်ငံလုံးပြည်ခရဲစည်းရေးသဘောတူစာချုပ်လို့နာမည်ပေးခဲ့တာဖြစ်ပါတော့ဖြစ်ပါတယ်ဆိုတော့ဒီစာချုပ်ကိုလက်မှတ်ရေးထိုးထားကြတဲ့တက်မတော်အစိုးရရောတိုင်းရင်းသားလက်နက်ကန်ဒေါ်လာရဲ့ဖွဲ့စည်းတွေရောနိုင်ငံလုံးပြည်ခရဲစည်းရေးကိုပေါ်ဆောင်ဖို့တာဝန်ရှိပါတယ်ဒီနေ့ NCA စာချုပ်မှာဖြစ်ဖွဲ့ပဲလက်မှတ်ရေးထိုးထိုးဖြေဖွဲ့ပဲလက်မှတ်ရေးထိုးထိုးတိုင်းပြည်မှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေအားလုံးကနော်ဒီစာချုပ်ကိုလက်မှတ်ရေးထိုးပြီးတာနဲ့တိုင်းနိုင်ငံလုံးအပြစ်ခရဲစည်းကိုပေါ်ဆောင်ဖို့တာဝန်ရှိပါတယ်။ဆိုဒီနေ့ဒီဆယ်ဖွဲ့လက်မှတ်ရေးထိုးထားကြပြီဖြစ်ပါတယ်။နော်2015အောက်တိုဘာလမှာဒီကြိမ်နော်ရှစ်ဖွဲ့ကလက်မှတ်ရေးထိုးတယ်။2018ကျွန်တော်တို့ဒီဖေဖော်ဝါရီလမှာနောက်ထပ်နှစ်ဖွဲ့လက်မှတ်ရေးထိုးတယ်။စုစုပေါင်းဆယ်ဖွဲ့လက်မှတ်ရေးထိုးပြီးဖြစ်တယ်။ကျွန်တော်တို့တိုင်းပြည်မှာတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းပေါင်း22ဖွဲ့ရှိတယ်။ဒီ22ဖွဲ့ကဥသိမ့်စိန်လက်ထက်မှာတရားဝင်ဆွေးနွေးခဲ့တဲ့အဖွဲ့အစည်းတွေဖြစ်တယ်။ဆိုရင်22ဖွဲ့ထဲက10ဖွဲ့လက်မှတ်ရေးထိုးပြီးဖြစ်တယ်။7ဖွဲ့ကျန်ပါတယ်။နော်။ စက်တဖွဲ့က NCA လက်မှတ်ရေးထိုးပြီးရင်ကိုတနိုင်ငံလုံးပြည်ကရေးစည်းရေးကိုအမှန်တကယ်တမတော်ကနေပြီးတော့ပေါ်ဆောင်မလားလိုက်နာမလားဆိုတော့မေကွန်ကဒီနေ့နော်ကျွန်တော်တို့တမတော်ကဖြေရမယ်မေကွန်ဖြစ်ပါတယ
်ဟုတ်ကဲ့
တမတော်ဘက်ကလက်တွေ့အပြင်ပေါ်ဆောင်နိုင်မှာပဲကျွန်တော်တို့တိုက်ပြီးကတကယ်စစ်မှန်တဲ့ငြိမ်းချမ်းရမယ်ပြီးရင်နိုင်ငံပွဲပေါ်မှာတည်ငြိမ်တဲ့ပတ်ဝန်းကျင်ခင်းချင်းအောက်မှာအခြေခံနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းအဖြေချနိုင်မယ်ဟုတ်တယ်ကိုရမယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်ဥယျာထုံးကိုလည်းအချုပ်အနေနဲ့ဆွေးနွေးစေချင်ပါတယ်။ကျွန်တော်တို့ဒီ NCA လမ်းကြောင်းကငါလို့လက်တွေ့အခြေအနေမှာအလုံးမဖြစ်တဲ့အခြေအနေမျိုးတွေကြုံနေရလား။ဒါမှမဟုတ်လေ NCA လမ်းကြောင်းကိုပဲဒီထက်ပိုပြီးအလုပ်ဖြစ်အောင်ဘာတွေလုပ်ဖို့လိုအပ်နေသလဲဆရာဥယျာထုံး
။အကြံပေးပြောရမယ်ဆိုတော့ NCA လမ်းကြောင်းဆိုတာကဒီလိုပြည်ထောင်စုတာတူချင်းနိုင်ငံရေးအဲမတူညီမှုတွေနိုင်ငံရေးလိုလားချက်တွေကိုဆွေးနွေးမယ်။အဲ့ရနေမှာတစ်ဆင့်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ပြင်လိုက်တာတွေကိုရှင်းမယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အတွက်ဆိုရရတမတော်ဘက်ကသဘောတူပေးပြီးတဲ့နောက်ပိုင်းမှာအာဒီတိုင်းလက်နက်ကိုင်ဖွဲ့စည်းတွေဘက်ကလည်းသူတို့ရဲ့လက်နက်ကိုင်တပ်တွေကိုအဲဒီကြောင်းနဲ့အပြန်ကူပြောင်းရေးတွေလုပ်ဖို့အတွက်ခေါင်းရရမယ်။ဆိုပြီးတော့ယူရအားဖြင့်အဲ့ဒီလိုလမ်းကြောင်းချထားရတယ်လို့ကျွန်တော်နားလည်ပါတယ်။အဲ့ဒီလမ်းကြောင်းတိုင်းသွားဖို့အတွက်အခုဆောင်ရွက်နေတဲ့အချိန်မှာအကျိုးပြုရလဲဒီဟာကိုသဘောတူရဲ့ဒါကြောင့်မလို့ကျွန်တော်အနေနဲ့တော့ဒီလမ်းကြောင်းအတိုင်းပဲနိုင်ငံမှာတာဝန်ထမ်းနဲ့ရှောက်သွားလို့ရှိရင်ဉာဏ်ရည်ရဖို့အတွက်ပြင်ရှိပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးရဲထွန်းဦးထွန်းစောကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပြပုတ်သူတွေနဲ့သောတာရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟောလွန်ဦးစီစဉ်ဆွေးနွေးတင်ဆက်တဲ့စနေည view ရဲ့ဒိုင်းရိုက်လေလိုင်းအစီအစဉ်ကိုနားဆင်ကြရတာပါဒီလိုဒိုင်းရိုက်လေလိုင်းအစီအစဉ်တွေကိုအင်ကာညာတိုင်းနဲ့စနေညာတိုင်းမှာဆွေးနွေးနေတာဖြစ်ပါတယ်လက်တလောအခြေအနေတွေပေါ်မူတည်ပြီးတော့တင်ဆက်နေတာပါအခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာဖြစ်ပါတယ်
ဆီးရီးယားနိုင်ငံတွင်အစ္စလာမစ်အစွန်းရောက် IS အဖွဲ့ရဲ့နောက်ဆုံးထိန်းချုပ်ရာဘာကူးမြို့ပေါ်မှာညစဉ်ဇက်တိုက်ဘုံကျဲတိုက်ခိုက်ခဲ့ကြပြီးတဲ့နောက်စနေနေ့မနက်မှာတော့နောက်ဆုံးလက်ကျန် IS သွေးချွာတိုက်ခိုက်ရေးသမားတွေနဲ့သူတို့မိသားစုတွေရဲ့စွန့်ပစ်စခန်းတွေရိတ်ခါတွေမိလောင်နေတဲ့ကားတွေပဲပြန့်ကျဲချင်ရစ်ပါတော့တယ်။အမေရိကန်ထောက်ပံ့ထားတဲ့ Syria Democratic ဖွဲ့ SDF တပ်တွေကတော့လက်ကျန်အဆောက်အုံတချို့တဲကတခုပေါ်မှာအလံကိုလွှင့်ထူထားပြီးအစ္စလာမ်ရဲ့အုပ်ချုပ်ရေးကာလီဖိတ်နယ်မြေအဖြစ်ကြီးညာထားမှုအဆုံးသတ်သွားတဲ့အပေါ်မှာအောင်ပွဲခံနေကြပါတယ်။ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံရဲ့ဝင်ရောက်ဆွတ်ဖက်မှုတွေရှိမရှိဆိုတာနဲ့သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်မှုတွေမှာရုရှားကပါဝင်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့PC သွားတဲ့အစီရင်ခံစာကိုထုတ်ပြန်ဖို့လွှတ်တော်အမတ်တွေကတောင်းဆိုနေကြပါတယ်။စုံစမ်း PC သွားပြီဖြစ်တဲ့ Robert Mueller ရဲ့အစီရင်ခံစာကိုတောက်ချာနေမှာအမေရိကန်တရားရေးဌာနစီတင်သွင်းခဲ့ပြီးဒီအစီရင်ခံစာရဲ့ဘလောက်ကိုလွှတ်တော်နဲ့အများပြည်သူသိအောင်ထုတ်ပြန်မလဲဆိုတာကိုတော့ပြည်ထောင်စုအစိုးရရှေ့နေချုပ်ကဆုံးဖြတ်ရမှာဖြစ်ပါတယ်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာမနေ့စနေနေ့ကစစ်သွေးကြွတွေကအသေးကံကားဘုံခွဲပြီးတဲ့နောက်အစိုးရရုံတွေကိုဝင်ရောက်တိုက်ခိုက်တာကြောင့်ဒုတိယဝန်ကြီးတဦးအပါအဝင်အနည်းဆုံးလူ10ဦးသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒဏ်ရာရသူအရတား10ဦးလောက်ကိုလည်းသေယူပေးခဲ့ရတယ်လို့မိုဂါဒီရှုရဲ့တခုတည်းသောအခမဲ့အရေးပေါ်ဝန်ဆောင်မှုလုပ်ငန်းအာဏာပိုင်တွေကပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့အထွေထွေရွေးကောက်ပွဲစတင်ကျင်းပပါပြီ။ဆီယနာသိမ့်ပြီးတဲ့နောက်9နှစ်အကြာမှာပထမဆုံးကျင်းပတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။2014ခုနှစ်ဆီယနာသိမ့်မှုကိုဦးဆောင်ခဲ့သူလက်ရှိဝန်ကြီးချုပ်ဖရယုတ်ချန်ဝချာကတော့ဆက်ပြီးတော့အာဏာရယူထားနိုင်ဖို့မျှော်လင့်နေပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုင်းပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမအီတန်စင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက်6:00နာရီ9:00နာရီအထိလိုင်းနံပါတ်3240 48နဲ့လိုင်းလတ်190အပြင် Facebook စာမျက်နှာကပါထုတ်လွှင့်နေတာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။သတို့ဆင်များနဲ့တူအောင်မြန်မာပြည်ပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.